Welcome to the Voice of America in Burmese.
ပြန်ပေါင်းကင်ဝေးရညတညဖြစ်ပါစေခင်ဗျာ။အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA American အတန်းကနေ2022ခုနှစ်ဇန်နဝါရီ18ရက်တောက်ကြနေညပိုင်းမှာပါသာအစည်းအဝေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ1925 30နဲ့လိုင်းလမ်းမီတာ190တို့ပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းစတင်အသံလွှင့်နေပါပြီခင်ဗျာ။ဒီနေ့တော့အစီအစဉ်မူကတော့ကျွန်တော်ရန်တိုင်းမှာ
ကျွန်တော်ကတော့ဝင်းမင်းပါမက်ကင်ဖြူထွန်းတဲ့ဒီနေ့ခြေတဲ့အောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုပြောပြပေးပါမယ်။ဒီနေ့ထူးခြားတာတွေကတော့မြန်မာဒီမိုကရေစီလှုပ်ရှားမှုကိုတရားဝင်မဟာဗျူဟာမြောက်ကူညီနိုင်ဖို့အမေရိကန်အထက်လွှတ်တော်ကမူကြမ်းကျသွားပါပြီ။ဒေါက်တာဆူဂျီအာဂရိမှုတက်တော်ဒီနေ့ဥဖြိုးမင်းသိန်းနဲ့ဒေါ်နီလာကျော်တို့ပြည်လူပြသက်တွေထွက်ဆိုခဲ့ကြပါတယ်။အမေရိကန်မှာတော့ J&J ကိုဗစ်ကာကွယ်ဆေးထက်Pfizer နဲ့ Moderna ကိုပို့ထိုးကြဖို့အကြံပြုလိုက်ပါတယ်ဒီသတင်းတွေနဲ့အတူတခြားသိဝင်စားကြသတင်းတွေကိုပြပြပေးမှာပါကိုရနိုင
်ဟုတ်ကဲ့ပါအခုညပိုင်းနားဆင်ရမယ့်သတင်းတွေမှာတော့ Dokin G Foundation အစအဦးနဲ့နေနေရာရယူမှုနဲ့ပတ်သက်ပြီးတော့ဒေါက်ဆန်းစုကြည်တဦးတဲ့ကိုအာဂရီမှုနဲ့ပတ်သက်ပြီးဆွဲထားတဲ့အမှုနဲ့ရုံးချင်းမှာတော့
မိုင်းလာရေချော့ပေါ်ပြီးတော့ငားပြီးတဲ့အတွက်ကိုဆွဲတာပေါ့နော်ဒေါက်ဆန်းစုကြည်ကတော့သူတို့တယောက်ကတော့ဒီသူတို့ Dokin G Foundation ကမိခါတဲ့ကိစ္စမှာသူတို့ပါဝင်ပတ်သေးတဲ့ကိစ္စတွေကိုသူသာထုတ်သွားတာပါ
ရှင်နေသူပြောပြသွားတာဖြစ်ပါတယ်ဒီအကြောင်းအပြည့်စုံကိုမကြခင်မှာနားဆင်ရဖို့ရှိပါတယ်ဒါပြင်အာဂျင်တီးနားတရားရုံးမှာလူမျိုးတုံးတပ်ဖြတ်မှုနဲ့မြန်မာစစ်ကောင်းဆောင်တွေကိုတရားစွဲထားတဲ့အမှုအခြေအနေပါဝင်ကရင်ပြည်နယ်မြောက်ပြည်နယ်လေးကီကော်ဒီနီးတဝိုက်မှာဒေသခံတွေကိုဘေးလွတ်ရာရှောင်ဖို့ဒေသခံတောင်းဝန်ရှိသူတွေကသတိပေးထားတဲ့အကြောင်းစာရာတွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုတော့နောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့မက်ခင်ပြည်တွေရှင်းပြပေးမှာဖြစ်ပါတယ်ဗျာ
မြန်မာဒီမိုကရေစီလှုပ်ရှားမှုကိုတရားဝင်မဟာဗျူဟာမြောက်ကူညီနိုင်ဖို့အမေရိကန်ကာကွယ်ရေးဆိုင်ရာဥပဒေပြင်ဆင်မှုမူကြမ်းကိုအထက်လွှတ်တော်ကအတည်ပြုလိုက်ပါပြီ။အမေရိကန်အထက်လွှတ်တော်မှမစ်မက်ကော်နယ်ဦးဆောင်ပြီး2022ခုနှစ်ဗန်ဒါနှစ်အတွက် NDAA လို့တူခေါ်တဲ့အမျိုးသားကာကွယ်ရေးလုပ်ပိုင်ခွင့်ဥပဒေပါမြန်မာရေးဆိုင်ရာပြင်ဆင်ချက်ကိုမနေ့ကအတည်ပြုပေးလိုက်ပြီးသမရလက်မှတ်ရေးထိုးဖို့ပို့ပေးလိုက်ပါပြီ။မြန်မာစစ်ကောင်စီဘက်ရေးယူဖို့အပြင်NUG မြို့သားညီညီအစိုးရလိုပြည်သူကိုယ်စားပြုအဖွဲ့တွေကိုတရားဝင်အသိမှတ်ပြုအရေးမဟာဗျူဟာကိုအမေရိကန်အစိုးရထိပ်ပိုင်းရာရှိတွေအနေနဲ့နှစ်လအတွင်းလွှတ်တော်ကိုတင်သွင်းဖို့အပိုင်းပါဝင်အောင်အထက်လွှတ်တော်မှမစ်မက်ကော်နယ်ကဖြည့်ဆွတ်ထည့်သွင်းလိုက်တာပါမြန်မာဒီမိုကရေစီရေတောက်လျှောက်ထောက်ခံလာတဲ့မက်ကော်နယ်နဲ့အတူအမေရိကန်အဓိကပါတီကြီးနှစ်ခုလုံးကဩစာကြီးတဲ့အထက်လွှတ်တော်မှတွေပေါင်းပြီးဒီမှုကြောင့်ကိုတင်သွင်းခဲ့ရမှာမြန်မာနိုင်ငံမှာဒီမိုကရေစီအစိုးရပြန်လည်အုပ်ချုပ်နိုင်စေရင်းနဲ့မျိုးသားပြန်လည်တင်မြှင့်ရေးတို့ကိုလည်းထည့်သွင်းထားပါတယ်။အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကိုတောက်လျှောက်ထောက်ခံလာခဲ့တဲ့ Republican ထက်လွှတ်တော်ခေါင်းဆောင် McConnell ကဒီဥပဒေကိုဥဆောင်လွှတ်ခွင့်ရလို့ဂုဏ်ယူတယ်။ American အနေနဲ့မဟာဗျူဟာမြောက်လက်တွေ့ကူညီနိုင်အောင်ပြင်ဆင်လိုက်တာပါလို့ Boris Johnson ကကြေညာချက်ထုတ်ပြန်ပြောလိုက်တာဖြစ်ပါတယ်။ဒီပြင်ဆင်ချက်အရ American နိုင်ငံရဲ့ဝန်ကြီးဌာနနောက်နိုင်ငံတကာဖွံ့ဖြိုးရေးကူညီပေး Agency USAID နောက်ဗန္ဒာယီဝန်ကြီးဌာနနဲ့ကာကွယ်ရေးဝန်ကြီးဌာနကအရာရှိတွေအနေနဲ့ပါ NUG ဆွေးနွေးတဲ့ CDM လို့ရှာမှုကိုကုညီဆိုင်ရာပါဝင်အမေရိကန်မူဝါဒနဲ့လုံခြုံရေးရည်မှန်းချက်တွေကိုလွှတ်တော်မှာလူကိုယ်တိုင်ရှင်းပြဖို့လည်းဒီထက်မှာထည့်ထားပါတယ်ခင
်ဗျာ။ရခိုင်တိုင်းတွင်ဒေါကင်ဂျီဖောင်ဒေးရှင်းအတွက်အစအဦးနဲ့မြေနေရာရယူမှုနဲ့ပတ်သက်ပြီးနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တယောက်တည်းကိုဆွဲဆိုထားတဲ့အာဂရိအမှုရဲ့ဒုတိယမြောက်ရုံးချိန်မှာဒေါက်ဆန်းစုကြည်နဲ့ဒေါက်တာမျိုးအောင်တို့ပရမဆုံးအချိန်ရုံးထုတ်ခဲ့တယ်လို့တရားရုံးနဲ့နှိစက်တဲ့သတင်းရပ်ကွက်ကအတည်ပြုပါတယ်။ဒီနေ့ရုံးချိန်မှာဒေါက်တာဆန်းစုကြည်နဲ့ဒေါက်တာမျိုးအောင်တို့ကိုအကျဉ်းသားဝစ်စုံတွေဝစ်စင်ခိုင်းပြီးပထမဆုံးအချိန်ရုပ်ထုတ်ခဲ့တယ်လို့လည်းသိရပါတယ်။ဒီဇင်ဘာလ6ရက်နေ့ကဒေါက်တာဆန်းစုကြည်၊သမ္မတဝင်းမြင့်၊ဒေါက်တာမျိုးအောင်တို့ကိုဆွဲဆိုထားတဲ့အမှုတွေကအမှုနှစ်ခုအတွက်ပြည်ထောင်ချခဲ့ပြီးဖြစ်တာမို့အကျဉ်းသားတွေနေထိုင်ဖို့အတိုင်းဝစ်စင်နေထိုင်ဖို့ထောက်အာဏာပိုင်တွေကညွှန်ကြားလာတာဖြစ်တယ်လို့ဆိုပါတယ်။အာဂရီလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကဥယျာထက်ကဒေါက်တာဆန်းစုကြည်ကိုအာဂတိမှုပုံမှန်55နဲ့ဆွဲဆိုခဲ့တဲ့ဒီအမှုကိုတော့တရလူစစ်ကောင်စီဘက်ကတက်တဲ့အဖြစ်နဲ့ရန်ကုန်တိုင်းဝန်ကြီးချုပ်ဟောင်းဦးဖြိုးမင်းသိန်းနဲ့ရန်ကုန်တိုင်းဒီဝန်ကြီးဟောင်းတဦးဖြစ်တဲ့ဒေါ်နီလာကျော်တို့လာရောက်ထွက်ဆိုခဲ့ကြပါတယ်။တရလူတက်တဲ့နှစ်ဦးကိုရှစ်ရီဘက်ကအပြန်အလှန်မေးခွန်းထုတ်ခဲ့ကြတယ်လို့လည်းသိရပါတယ်။တောင်ဆန်းစုကြည်ရဆိုင်နေရတဲ့အမှုပေါင်းကတော့လက်ရှိမှာတရာစင်လောက်ရှိနေတဲ့အထက်မှာမှပြီးခဲ့တဲ့ဒီဇင်ဘာလ6ရက်နေ့မှာတော့အများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုပ်ဆောင်မှုပုံမှန်905ခါခွေအမှုနဲ့တဘာဝဘေးပုံမှန်25အမှုတို့အတွက်တရားရုံးကအပြစ်ရှိရဲဆိုပြီးထောင်ဒဏ်၄နှစ်ချမှတ်ခဲ့ပါတယ်။ဒါပေမဲ့ပြစ်ဒဏ်ချမှတ်ပြီးတော့24နှစ်မပြည့်ခဲ့မှာပဲစစ်ကောင်စီကပြစ်ဒဏ်ထက်ဝက်လျှော့ပေါ့တဲ့အကြောင်းစင်ညာခဲ့ပါတယ်ရှင်။
American Pediatrician အနေနဲ့ Johnson & Johnson COVID ကာကွယ်ဆေးထက် Pfizer နဲ့ Moderna ပို့ထိုးကြဖို့ American CDC ကြံပေးအဖွဲ့ကတိုက်တွန်းလိုက်ပါတယ်။အကြောင်းရင်းကတော့ Johnson & Johnson ကာကွယ်ဆေးကြောင့်ဖြစ်တော့ဖြစ်ခဲဖြစ်ပေမဲ့ဖြစ်လာခဲ့ရင်တခါတရံအသက်အန္တရာယ်ရှိတဲ့သွေးခဲမှုပြဿနာဖြစ်စေနိုင်လို့ပါလို့ CDC ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာနရဲ့လွတ်လပ်တဲ့သတင်းကြံပေးအဖွဲ့ကချက်တာရင်းနေ့ကပြောလိုက်တာပါ။American CDC ရဲ့ကာကွယ်ဆေးထိုးမှုဆိုင်ရာကြံပေးကော်မတီအနေနဲ့မနေ့ကအခုလိုတခဲနဲ့မဲခွဲအကြံပြုခဲ့တာဖြစ်ပေမဲ့နောက်ဆုံးညွှန်ကြားချက်ထုတ်ဖို့ကတော့ CDC အဖွဲ့ကိုယ်တိုင်ဆုံးဖြတ်ပေးအောင်ပါပါ။ J&J လို့တော်ခေါ်တဲ့ Johnson & Johnson ကာကွယ်ဆေးထိုးခဲ့သူတို့မှာသွေးခွဲမှုတွေနဲ့သွေးပြူဦးနည်းလာမှုတွေဖြစ်ခဲ့တာကိုအရင်တွေ့ထားခဲ့ပြီးအများစုကအသက်50ကျော်အမျိုးသမီးတွေမှာဖြစ်ခဲ့တာပါ။ American မှာအခုလိုသွေးခွဲမှုကြောင့်အနည်းဆုံးလူ6ဦးသေဆုံးခဲ့ရတာ NDA ရှိတာအပြင်ဒီ GNG ကာကွယ်ဆေးက Pfizer နဲ့ Moderna လောက်ထိရောက်မှုမရှိဘူးလို့ CDC ကထုတ်ပြန်ကြပြီးဖြစ်ပါတယ်။အခုလိုအချိန်မှာအိမ်မွေးတိရစ္ဆာန်တွေနဲ့တခြားတိရစ္ဆာန်တွေကိုလည်းကိုဗစ်ကူးစက်နိုင်တာမို့ရောဂါရှိသူတွေနဲ့ထိတွေ့မှုရှောင်ပေးတင်တယ်။ဒါပေမဲ့တိရစ္ဆာန်တွေမှာဖြစ်ရင်တော့ပြင်းထန်မှုမရှိပါဘူးလို့ American ကျန်းမာရေးအရှိတွေကပြောနေပါတယ်ခင
်။ကမ္ဘာတစ်ဝက်ကိုဗစ်ကာကွယ်ဆေးထိုးပြီးတဲ့သူတွေများလာပြီမဲ့လို့လည်းကိုဗစ်မျိုးကွဲသစ်တွေထပ်မံပေါ်ပေါက်လာတာကြောင့်ဒီရောဂါအဆုံးသတ်မဲ့အခြေအနေမှေးမိလာပါတယ်။2021ခုနှစ်ကုန်ဆုံးကာလမှာပဲဥရောပမှာအိုမီခရွန်ကိုဗစ်မျိုးကွဲသစ်တွေကူးစက်နေပါတယ်။ဇန်နဝါရီလမှာတော့ဗြိတိန်မှာအယ်ဖာမျိုးကွဲပထမဆုံးကူးစက်တာကိုတွေ့ရပြီးဇန်နဝါရီလကုန်မှာတော့ကမ္ဘာမှာလူအသေဆုံးမှုအများဆုံးရှိခဲ့ပါတယ်။ဒါကြောင့်နေအိမ်တွေမှာပဲနေကြဖို့ဗြိတိန်ဝန်ကြီးချုပ်ကအမိန့်ထုတ်ပြန်ခဲ့တယ်လို့ Pfizer ကောက်ွယ်ဆေးတွေလည်းအကြီးအကျယ်ဖြန့်ဖြူးခဲ့ပါတယ်။မတ်လအတွင်းဥရောပတလွှားမှာတော့ကိုဗစ်တတိယလိုင်းကူးစက်မှုကြောင့်လူအများပြားသေဆုံးခဲ့ရပြီးအစိုးရရဲ့ကာကွယ်ဆေးထိုးတဲ့အစီအစဉ်နှေးကွေးလို့လည်းဆိုပြီးတော့လည်းဆွဆွဲပြောဆိုကြပါတယ်။တချို့နိုင်ငံတွေမှာလည်း AstraZeneca ကိုဗစ်ကာကွယ်ဆေးဟာတွေးကြောပိတ်ဆို့တဲ့ဆိုပြီးဒီဆေးကိုမသုံးဖို့ရက်ဆိုင်ခဲ့ပါတယ်။ဒါပေမဲ့လည်းဒါဟာမမှန်ကန်ဘူးလို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောပါတယ်။2021နှစ်လမှာတော့ကိုဗစ်ကူးစက်မှုကိုတစုံတရာထိန်းချုပ်နိုင်တာကြောင့်လုပ်ငန်းတွေအတော်များများပြန်လည်ဖွင့်လှစ်ခဲ့ပေမဲ့လို့လည်းစောင်းဦးရာသီမှာအိန္ဒိယကနေစခဲ့တဲ့ Delta မျိုးကွဲဟာဥရောပကိုပါရောက်လာခဲ့ပြီးကပ်ရောဂါဗဟိုချက်မှာအဖြစ်တောင်း WHO ကကြေညာခဲ့ရပါတယ်။ဒါပေမဲ့လည်းကာကွယ်ဆေးကြောင့်ကူးစက်မှုတွေများပေမဲ့လို့လည်းသေဆုံးမှုနှုန်းကတော့နည်းပါတယ်။နိုဝင်ဘာလမှာတော့တောင်အာဖရိကမှာစတင်တွေ့ရတဲ့ Omicron မျိုးကွဲသစ်ကိုတွေ့ခဲ့ရပြီးတဲ့နောက်အခုအခါမှာဒီမျိုးကွဲဟာဥရောပနဲ့ကမ္ဘာတစ်လွှားကိုပြန့်နှံ့နေပါတယ်ရှင်။
အန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းတိုမီတာ19 kHz 15653ညလိုင်းတိုမီတာ25 kHz 11603ညလိုင်းတိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလမ်းမီတာ190 kHz 15905ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တရဲ့တောက်ကြနေညသတင်းတွေကိုဆက်ပြောပြနေပါတယ်။ကုလသမဂ္ဂတွေ့ရင်မှုချုပ်အန်တိုနီယိုဂူတရက်စ်ကကိုဗစ်ကူးစက်မှုတွေဆက်ရှိနေပြီးကိုယ်တော်လည်းကိုတခြားသူတွေနဲ့ပူးပေါင်းညီနိုင်မှုမရှိရင်မကာကွယ်နိုင်တော့ဘူးလို့သတိပေးလိုက်ပါတယ
် Coming clear that vaccines alone will not eradicate the pandemic. Vaccines are averting hospitalization.
ကိုဗစ် -19 ရောဂါပျောက်ပြတ်မသွားပါဘူး။ကာကွယ်ဆေးတစ်ခုတည်းနဲ့ဒီကာရောဂါဆိုးကြီးကိုအပြီးအသတ်မတိုက်ချက်နိုင်ဘူးဆိုတာရှင်းပါတယ်။ကာကွယ်ဆေးထိုးနိုင်တဲ့သူအများစုတွေဆေးရုံတက်ရတာသေဆုံးတာတွေမဖြစ်စေတော့တာကျောင်းကပြန်ပွားမှုနှစ်အောင်လုပ်နေတာတွေကတော့ဟုတ်ပါတယ်ဒါပေမဲ့ကုသမှုလုံးဝကျက်သားတာမျိုးတော့မဟုတ်ပါဘူးလို့အထွေမှုချုပ်ဂူတာရက်စ်ကနေရောမျိုးကုလသမဂ္ဂဌာနချုပ်မှမနေ့ကပြောလိုက်တာပါဒါအပြင်ကာကွယ်ဆေးရရှိမှုမညီမမျှဖြစ်စေကနောက်ကာကွယ်ဆေးထိုးဖို့နောက်တွန့်ကြတာတွေနဲ့ပေါ်ပေါ်ဆက်ဆက်နေထိုင်မှုတွေကြောင့်ကိုဗစ်မျိုးကွဲသစ်တွေပေါ်ခြင်းတိုင်းပေါ်လာနေပြီးကုသမှုတွေကဆက်ရှိနေရတာလို့လည်းအထွေမှုချုပ်ကနှစ်ကုန်မိကုန်မှအလေးနဲ့ပြောခဲ့ပါတယ်ခင်ဗျ
ရှမနေငယ်ဦးစားကမျိုးကဆေးရောဂါကူးစက်ခံတစ်ခုမှာဒီကနေ့မိလောင်လာကြောင်းလူ28ယောက်ထက်မနည်းသေဆုံးနိုင်ပွဲရှိနေပါတယ်။ဒီမိလောင်ကျွမ်းမှုကရှို့မီဖြစ်နိုင်တယ်လို့တန်မြာရှိတဲ့အတွက်ရဲတပ်ဖွဲ့ကစုံစမ်းစစ်ဆေးနေတယ်လို့လည်းမီဒီယာတွေကပြောပါတယ်။မိလောင်ကျွမ်းမှုကြောင့်28ယောက်ထက်မနည်းနှလုံးရက်သွားတယ်လို့ဦးစားကမိသက်ဌာနကရိုက်တာသတင်းဌာနကိုပြောတာပါ။ဂျပန်နိုင်ငံမှာသေဆုံးတယ်ဆိုတာကိုတရားဝင်အတိမပြုနိုင်သေးခင်မှာနှလုံးရက်တက်တယ်ဆိုတဲ့အသုံးအနှုန်းကိုသုံးလို့ရှိပါတယ်။ဒါ့အပြင်နောက်ထပ်တယောက်ထက်မနည်းလည်းထိခိုက်ဒဏ်ရာရသွားတယ်လို့ဂျပန်တာဝန်ရှိသူတွေကပြောပါတယ်။ဂျပန်နိုင်ငံရဲ့အစာဟိရုပ်တံသတင်းဌာနကတော့လူ20ထက်မနည်းသေဆုံးတယ်လို့အတည်ပြုတဲ့အကြောင်းကိုရိုက်တာသတင်းမှာဖော်ပြပါရရှင်
။ဖိလစ်ပိုင်နိုင်ငံမှာပြင်းထန်တဲ့မုန်တိုင်းတိုက်ခိုက်မှုကြောင့်အနည်းဆုံး3ယောက်ထက်မနည်းသေဆုံးထားပေမဲ့ဒီထက်ပိုများလာမှာကိုတော့အရာရှိတွေဆိုရင်းနေကြပါတယ်။ဖိလစ်ပိုင်နိုင်ငံတောင်ပိုင်းနဲ့အလယ်ပိုင်းကျွန်းပြင်နယ်တွေမှာတစ်နာရီမိုင်160ကျော်လေတိုက်နှုန်းနဲ့မနေ့ကတိုက်ခဲ့တဲ့ဒီမုန်တိုင်းကြောင့်ရေကြီးလာပြီးရွာသားပေါင်း3သိန်းကျော်ထွက်ပြေးတချို့ခေါမိုးတွေပေါ်နေခဲ့ရတာကစေသမားတွေကဝိုင်းကူပေးနေကြတာပါ။ရိုင်းလိုမြည်ပေးတဲ့ဒီမုန်တိုင်းကြောင့်တစ်ပင်တွေလက်က၁၀မီတွေပါပြတ်တောက်သွားခဲ့ပြီးဒ ကယ်ဆယ်ရေးလုပ်ငန်းတွေပိုခက်ခဲရုန်းကန်နေရတယ်လို့အရာရှိတွေကဆိုပါတယ်။နိုင်ငံလေပိုင်းအီလီယိုလီယိုမြို့တော်ဝန်ဂျယ်ရီတန်နက်ကသူ့ဘဝတစ်ချောင်းအခုလောက်လေးတိုင်နှုံးပြင်းထန်တဲ့မုန်တိုင်းမျိုးမကြုံခဲ့ဘူးလို့ AP သတင်းဌာနကတင်တော်ပြောခဲ့ပါတယ်ခင
်ဗျ။အာဂျင်တီးနားနိုင်ငံဘွယ်နိုအဲရီစ်ပြည်နယ်အစီစာလေးစိတ်မှာကဘာကျော်ပေါ်လို့သမားဒီယေဂိုမူရာနာရဲ့ပုံတူသူ့ရဲ့အတိုင်းရုပ်ထုကိုမနေ့တုန်းကဖွင့်လှစ်လိုက်ပါတယ်။သုံးဖက်မြေပုံနှိပ်နီးပညာနဲ့El Sopuero Argentina 2000 ကုမ္ပဏီကတာဝန်ယူပြီးတော့ထုတ်လုပ်ထားတာပါ။မာရာဒိုနာရဲ့ရုပ်ထုနဲ့အာဂျင်တီးနားလေးစိတ်ကနေခီးသည်တွေကိုကြိုရတဲ့အတွက်သူ့ကိုအားပေးတဲ့ဘောလုံးဝါသနာရှင်တွေပျော်ရွှင်နေကြပါတယ်။မာရာဒိုနာဟာ1986ခုနှစ်ကမ္ဘာဖလားကိုပိုဆွဲအောင်လုပ်ပေးခဲ့ပြီး1990ကမ္ဘာဖလားမှာဖိုင်နယ်အထိရောက်အောင်ဆွမ်းဆောင်နိုင်ခဲ့တဲ့သူပါ။သူဟာဘာစီလိုနာ၊နာပိုလီ၊ဆဗီးနဲ့ဘောကာဂျူနီယာအသင်းတွေအတွက်ကစားပေးခဲ့ပြီးတော့တက်တန်းတစ်လျှောက်မှာကမ္ဘာအကောင်းဆုံးဘောလုံးသမားတွေထဲကတစ်ယောက်လည်းဖြစ်ပါတယ်။2020ခုနှစ်နိုဝင်ဘာလကအုံနာခွဲစိတ်ကုသအပြီးနေအိမ်မှာအနားယူနေတဲ့အချိန်မှာပဲရုတ်တရက်နှလုံးရောဂါနဲ့ကွယ်လွန်ခဲ့တာဖြစ်ပါတယ်ရှင
်။နောက်ဆုံးသတင်းတွေကိုကိုဝင်းမင်းနဲ့မတ်ခင်ဖြူထွေးတို့ကြီးညာပေးသွားခဲ့တာဖြစ်ပါတယ်ခင်ဗျာ။အခုကဆက်ပြီးတော့သတင်းဆောင်ပါးတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဒါရက်ဆက်ပြီးတော့ထုတ်လွှင့်ပေးသွားတော့မှာဖြစ်ပါတယ်။အရင်ဆုံးတော့မြန်မာစစ်ကောင်းဆောင်တွေကိုလူမျိုးတုံးတပ်ဖြတ်မှုနဲ့အာဂျင်တီးနားနိုင်ငံမှာတရားစွဲထားတဲ့အမှုအခြေအနေကိုပြောပြပေးကြပါတယ်။အာဏာသိမ်းထားတဲ့စစ်ကောင်စီရဲ့အကြမ်းဖက်လုပ်ရက်တွေကြောင့်အာဂျင်တီးနားတရားရုံးမှာစစ်ကောင်းဆောင်တွေပေါ်လူမျိုးတုံးတပ်ဖြတ်မှုနဲ့အမှုဖွင့်ထားတာတွေတဲ့အမှုအတွက်ကိုဒီတပ်တွေအထောက်ထားတွေပို့ပြီးတော့အားကောင်းစေတယ်ဆိုပြီးတော့ရိုဂျာအဖွဲ့ခေါင်းဆောင်က VOA ကိုပြောပါတယ်။အာဂျင်တီးနားနိုင်ငံမြို့တော်ဘွေနိုဇာရစ်ကတရားရုံးမှာခြေစာပြေးနေ့ဒီဇင်ဘာ16ရက်နေ့ကဗြိတိန်ခြေစိုက်မြန်မာရိုဂျာအဖွဲ့ဥက္ကဋ္ဌဦးထွန်းခင်ကိုတိုင်ဖတ်ဆိုချက်ပေးခဲ့တာကိုဆက်သွယ်မေးမြန်းထားတဲ့မိုင်းအင်ဂျင်နိုင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
။ကိုတိုင်ဖတ်ဆိုချက်ပေးခဲ့တဲ့ဦးထွန်းခင်ကတော့အရင်စစ်ဆိုးရလက်ထက်1990ခုနှစ်တွေတဝိုက်ကသူကိုယ်တိုင်နိုင်ငံသားအဖြစ်ပြိပင်ခံခဲ့ရတာဖိနှိပ်ခံခဲ့ရတဲ့ကြုံတွေ့ခဲ့ရတဲ့အခြေအနေတွေကိုတရားရုံးမှာတင်ပြခဲ့တယ်လို့ VOE ကပြောပါတယ်။ဒါ့အပြင်တရားလိုအဖြစ်အမှုဖွင့်ထားတဲ့မြန်မာရိုဟင်ဂျာအဖွဲ့အနေနဲ့2019ခုနှစ်ကရိုဟင်ဂျာရွာတွေကိုနယ်မြေရှင်းလင်းရေးဆိုပြီးစစ်တပ်ကအင်အားသုံးဖိနှိပ်ခဲ့တဲ့အခြေအနေတွေကိုလည်းတင်ပြခဲ့ကြောင်းဦးထွန်းခင်ကအခုလိုပြောပါတယ
်ယွာပေါင်း380မီးရှို့ခဲ့ပြီးတော့အထူးသဖြင့်တူလာတူလီမုံမူယွာဘူဒါပြင်းယွာပြီးတော့ကျူပြင်းဆိုတော့ဒီလိုယွာတွေရောတခြားယွာတွေအများကြီးပါပေါ့နော်လိုဝင်ကြမျိုးသမီးတွေကအများကြီးမတင်ကျင်ခဲ့တာတို့ထောက်ပေါင်းများစွာလိုဝင်ကြမျိုးသမီးတွေကိုမတင်ကျင်ခဲ့တဲ့ပြီးတော့ရိုဟင်ဂျာယောက်ျားလေးတွေကိုဆိုရင်လေလီဘီတက်ဖြတ်ခဲ့တယ်ရိုဟင်ဂျာကလင်းငွေတွေကိုအရှင်လက်လက်မိရှုခဲ့တယ်ပြီးတော့ရိုဟင်ဂျာလူကြီးပိုင်းရိုဟင်ဂျာတွေဆိုရင်အများကြီးအိမ်ထဲမှာမိလောင်တဲ့အချိန်မှာအိမ်ထဲကနေပြေးပေးရတော့သူတို့ကိုထွက်ခွေမပေးဘဲနဲ့အရှင်လက်လက်မိရှုခဲ့တာတွေပါဒီအဲ့ဒါတွေကိုကျွန်တော်သေသေးရှားရှားအသေးစိတ်ကိုကျွန်တော်တွက်ဆိုခဲ့ပါတယ်
မြန်မာနိုင်ငံမှာစစ်တပ်ကကျူးလွန်ခဲ့တဲ့ပြစ်မှုတွေနဲ့ပတ်သက်လို့အာဂျင်တီးနားတရားရုံးမှာပထမဆုံးသက်သေဖြစ်တဲ့ဦးထွန်းခင်ရဲ့ထွက်ဆိုချက်တွေဟာအလွန်အရေးကြီးကြောင်းမြန်မာရိုဟင်ဂျာအဖွဲ့အစိုးရဆောင်ရှိနေတောမတ်ကင်တာနာက VOE ကိုပြောပါတယ
် What's very important moment
ဒီထွက်ဆိုချက်ပေးတဲ့အချိန်ဟာတော်တော်လေးကိုအရေးကြီးပါတယ်။ဒါကြောင့်လဲဆိုရင်မြန်မာစစ်တပ်ကကျူးလွန်ခဲ့တဲ့ပြစ်မှုတွေနဲ့ပတ်သက်လို့အာဂျင်တီးနားတရားရုံးကစုံစမ်းစစ်ဆေးမှုတွေစတင်ခဲ့ရမှာတပ်တွေအဖြစ်ပထမဆုံးထွက်ဆိုခဲ့တာဖြစ်ပါတယ်။ဒါကြောင့်အရန်လဲအရေးကြီးပါတယ်။ဦးထွန်းခင်ထွက်ဆိုချက်ပေးတဲ့အချိန်ဟာတနာရီခွဲလောက်ကြာပါတယ်။နောက်ပြီးသူထွက်ဆိုချက်ပေးသမျှကိုတရားရုံးကမှတ်တမ်းတင်ထားပါတယ်လို့မစ္စတာကင်တာနာကပြောသွားတာပါ။ဒါအပြင်စစ်ကောင်းဆောင်တွေပေါ်ဆွဲဆိုထားတဲ့ရိုဟင်ဂျာအတိုင်းဝိုင်းပေါ်ကျူးလွန်တဲ့ပြစ်မှုတွေနဲ့ပတ်သက်လို့အာဂျင်တီးနားတရားရုံးကလက်ခံစစ်ဆေးနေတဲ့အလားအလာမှာလည်းမျှော်လင့်ချက်တွေအများကြီးရှိနေကြောင်းမစ္စတာကင်တာနာကပြောပါတယ်။
We have a lot of expectations actually
တကယ်တော့ဒီအမှုကိုအယူခံတရားရုံးကစုံစမ်းစစ်ဆေးအမှုဖွင့်ဖို့ဆုံးဖြတ်ပြီးရက်အနည်းငယ်ကြာမှာအခုလိုတက်တည်ထွက်ဆိုချက်ပေးဖို့စင့်ခေါ်ခဲ့တာဖြစ်ပါတယ်ဒါကြောင့်အာဂျင်တီးနားတရားရုံးကဒီအမှုကိုတော်တော်ကိုမြန်မြန်ဆန်ဆန်ကင်တွယ်နေတယ်လို့ကျွန်တော်မြင်ပါတယ် ဒါပြင်မြန်မာနိုင်ငံမှာပြစ်မှုကျူးလွန်တယ်ဆိုတဲ့အထောက်အထားတွေပိုးပြီးရဖို့သူတို့စူးစောင်းနေတယ်လို့လည်းတရားရုံးကကျွန်တော်တို့ကိုပြောပါတယ်ဒါကြောင့်တရားရုံးကဆုံးဖြတ်ချက်ချဖို့အချိန်ကြာမယ်လို့ကျွန်တော်မထင်ပါဘူးမဝေးတော့တဲ့အနာဂတ်မှာတရားရုံးဘက်ကခိုင်မာတဲ့ဆုံးဖြတ်ချက်ရဖို့ကျွန်တော်တို့မျှော်လင့်ထားပါတယ်လို့ပြောသွားတာပါအာဂျင်တီးနားတရားရုံးမှာဖွင့်ထားတဲ့အမှုအတွက်သူတို့တင်ပြထားတဲ့အဓိကတရားခံအမည်စင်းတွေတဲ့အရင်ဆုံးစတင်စစ်ဆေးမဲ့သူတွေထဲမှာလက်ရှိစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါအဝင်ဒုတိယဗိုလ်ချုပ်မှုကြီးဆိုးဝင်းဗိုလ်ချုပ်အောင်ကျော်စောဗိုလ်ချုပ်မောင်မောင်စုတပ်မဟာ33ကဗိုလ်မှုချုပ်အောင်အောင်တပ်မ69ကဗိုလ်မှုချုပ်တန်းဦးတို့ပါဝင်တယ်လို့ဦးထွန်းခင်ကပြောပါတယ်ဒါပြင် WIWM လို့ခေါ်တဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်တော်စုံစမ်းစစ်ဆေးရေးရန်တရအဖွဲ့ကနေမြန်မာစစ်တပ်ရဲ့ပြစ်မှုကျူးလွန်မှုတွေနဲ့ပတ်သက်လို့စုဆောင်းထားတဲ့အချက်လက်တွေကိုအာဂျင်တီးနားတရားရုံးကိုပံ့ပိုးပေးသွားဖို့ရှိကြောင်းလည်းဦးထွန်းခင်ကပြောပါတယ်။ဒါကြောင့် WIWM ကပေးမဲ့အချက်လက်တွေနဲ့အတူသူတို့တရားစွဲဆိုထားတဲ့အမှုမှာနောက်ထပ်စစ်ဖက်တာဝန်ရှိသူတွေရဲ့အမည်စင်းတွေကိုဆက်ပြီးထည့်သွင်းသွားဖို့ရှိတယ်လို့လည်းသူကဆိုပါတယ်။ဒါအပြင်စစ်ကောင်စီရဲ့အကြမ်းဖက်နှိမ်နင်းမှုလုပ်ရက်တွေဟာသူတို့ဆွဲထားတဲ့အမှုတွေအတွက်တပ်တွေတွေဖြစ်ပုံမှုခိုင်မာစေကြောင်းလဲဦးထွန်းခင်ကပြောပါတယ
်ဒီအမှုကကျွန်တော်တို့ရိုဟင်ဂျာလူမျိုးတုံးတပ်ဖြတ်မှုနဲ့အမှရဲ့ဆွဲထားပေမဲ့တကယ်တမ်းကအခုပုံပြီးအားကောင်းတာတခုကကြတော့ဒီစစ်တပ်က2020 February 1ရက်နေ့နောက်ပိုင်းမှာကျွန်တော်တို့နိုင်ငံမှာအခုဆိုရင်စစ်တပ်ကိုစစ်တပ်အာဏာသိမ်းမှုကိုဆန္ဒပြနေတဲ့ကျွန်တော်တို့ညီငယ်ညီမငယ်တွေရယ်ပြီးတော့ PDF ပြီးတော့တခြားဒီစစ်အာဏာသိမ်းကိုစစ်အာဏာသိမ်းမှုကိုဆန္ဒပြပြီးတော့ protester တွေပေါ့နော်စစ်အာဏာသိမ်းမှုကိုဆက်နေတဲ့လူတွေကိုဒီညဖဲလိုက်မနဲ့ပြမနဲ့ဒီညဖဲပြီးတော့နောက်နေ့မနဲ့အလောင်းပို့လိုက်ဒီလိုဟာတွေကလေသူတို့ကဒီတတိတွေလေးရထားတယ်အဲ့ဒီအတွက်ဒီကိစ္စကတော်တော်လေးအားကောင်းတဲ့အနေထားမှာရှိတယ်
ရိုဟင်ဂျာတွေပေါ်လူမျိုးတုံးတက်ပြတ်မှုဆိုတဲ့ဆွဲချက်ကိုကုလသမဂ္ဂတရားရုံး ICJ က2019ခုနှစ်ခေတ်ကလက်ခံစစ်ဆေးနေတာဖြစ်ပေမဲ့အခုအမှုကတော့နိုင်ငံအနေနဲ့ရင်ဆိုင်ရတာမဟုတ်ပေရိုဟင်ဂျာတွေပေါ်ပြစ်မှုကျူးလွန်မှုမှာတာဝန်ရှိသူတဦးချင်းစီကိုတရားစွဲတာဖြစ်တယ်လို့နယူးယောက်ခြေဆိုင် HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့အာရှရေးရာတာဝန်ခံ Brad Adams က VOA ကိုပြောပါတယ
် This caseIn Argentina is the first case where
Argentina မှာဆွဲထားတဲ့အမှုကတော့တာဝန်ရှိသူတဦးချင်းစီကိုတရားရုံးကနေအပြစ်ပေးဆုံးဖြတ်နိုင်တဲ့ပထမဆုံးအမှုဖြစ်ပြီးတော့မြန်မာနိုင်ငံတွင်ပြစ်မှုကျူးလွန်မှုမှာတာဝန်ရှိတဲ့သူတွေကိုဖမ်းဆီးဖို့အမိန့်ချမှတ်နိုင်ပါတယ်။ဒါမှမဟုတ်နိုင်ငံတကာရဲတပ်ဖွဲ့ကနေဖမ်းဝရန်ထုတ်ပြီးတော့ပြစ်ပနိုင်ငံထွက်တဲ့ခီးစဉ်တွေမှာဖမ်းဆီးဖို့အမိန့်ပေးနိုင်ပါတယ်။ဒါမှမဟုတ်ရော်ကြေးပေးဖို့ဒါမှမဟုတ်ဒီချက်အားလုံးကိုကြားခံဖို့အမိန့်ပေးနိုင်ပါတယ်။ဒါကြောင့်လူသားတို့ပေါ်ကျူးလွန်တဲ့ပြစ်မှုလို့မဟုတ်လူမျိုးတုံးတက်ပြတ်မှုလို့မဟုတ်လူတက်မှုညှဉ်းပန်းနှိပ်စက်မှုလို့မဟုတ်အခြားဆိုးရွားလာတဲ့လူခွင့်ရေးချိုးဖောက်မှုစတာတွေဖြစ်ပွားခဲ့တယ်လို့အာဂျင်တီးနားတရားရုံးကတွေ့ရှိခဲ့မယ်ဆိုရင်ကျူးလွန်ခံရသူတွေအတွက်နောက်ဆုံးမှာတော့တရားမျှတမှုစတင်ရရှိတော့မှာဖြစ်ပါတယ်လို့ပြောသွားတာပါအခုလိုအာဂျင်တီးနားတရားရုံးကအမှုကိုစတင်စုံစမ်းစစ်ဆေးနေတာနဲ့ပတ်သက်လို့မြန်မာစစ်တပ်ကတရားဝင်သဘောထားတုံ့ပြန်တာမရှိသေးပေမဲ့2019ခုနှစ်ကရိုဟင်ဂျာတွေကနေအမှုကိုစတင်လျှောက်ထားချိန်မှာတော့သူတို့ဘက်ကခုခံခြေပါဖို့မရှိကြောင်းမြန်မာစစ်တပ်ကအရင်ကပြောဆိုထားပါတယ်ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံကြောင်းစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောကြားခဲ့ပေမဲ့ NUG အမျိုးသားညီညွတ်ရေးအစိုးရကတော့ရိုဟင်ဂျာဆိုတာကိုအသိမှတ်ပြုကြောင်းနဲ့သူတို့အတွက်တရားမျှတမှုရရှိရေးစောင့်ရွက်သွားမှာဖြစ်ကြောင်းလည်းကြေညာထားပါတယ်ရှင
်။အာဂျင်တီးနားတရားရုံးမှာမြန်မာစစ်ကောင်းဆောင်တွေကိုတရားစွဲဆိုထားတဲ့အမှုအခြေအနေနဲ့ပတ်သက်ပြီးတော့မတ်အင်ဂျင်နိုင်ပြောပြသွားတာဖြစ်ပါတယ်။အခုတခါတော့ဒေါန်ဆန်းစုကြည်ကိုတရားစွဲထားတဲ့အမှုအခြေအနေကိုလည်းပြောပြပေးခြင်းပါတယ်။ရန်ကုန်တိုင်းအတွင်းဒေါ်ခင်ကြီးဖောင်ဒေးရှင်းအတွက်အစအဦးနဲ့မီနီယာရယူမှုနဲ့ပတ်သက်ပြီးတော့နိုင်ငံတော်အတိုင်းမင်းကန်ပုဂ္ဂိုလ်ဒေါ်ဆန်းစုကြည်တယောက်တည်းကိုဆွဲဆိုထားတဲ့အဂရိမှုရဲ့ဒုတိယမြောက်ယုံကျေးမှာတော့တရလိုစစ်ကောင်စီရဲ့တပ်သေးအနေနဲ့ရန်ကုန်တိုင်းဝန်ကြီးချုပ်ဟောင်ဦးဖြိုးမင်းသိန်းနဲ့ရန်ကုန်တိုင်းဝန်ကြီးအောင်တဦးဖြစ်တဲ့ဒေါ်နီလာကျော်တို့လာရောက်ထွက်ဆိုခဲ့ကြတယ်လို့တရားရုံးနဲ့နှိစက်တဲ့သတင်းရက်ကွက်ကပြောပါရယ် Tine Yongje Madon San Sujine Doctor Mu on the Go Tong Wissonego Wissin Savi Yon Tokele Subare. Tine Yongje Chini Titayat Miago Yangunga Lara Dringo Chigan Biro Masumonga Piobia Pima Chibare Kamya.
Shangong Dine Dima Dokinji Foundation Dre Asa Unem Yinia Yayu Mune Padabi Shangong Dima Nanganoi Diming Abugo Dong San Suji de Urego Swezu Tare Agari Mugo Dila Asobainunga Nebido Tudia Yoma Satin Jang Shui Sisi Girawa Digane Maro Dudia Jin Yongje Inine Sisi Jana Kebare Dilo Sisi Jana Yamaro De Yellow Sikonsi Daddy Inine Shangong Dine Winji Joha Upio Mindine Yangon Dine Winji Hound Upia De, Donny La Joru, Layout Trasso Kede, Lucini to Uga Piobiabare.
You are General Yangon Dine, I hear so up with you. Talking the foundation, I, your young man, Wimbo Devo. My child said, I got it, ဆွဲတာပေါ့เนาะတော့အစမ်းစုကြည့်တာဒါသူတို့တယောက်ကတော့ဒီသူတို့ရေငားတဲ့ဒေါက်တာဒီဖောင်ဒေးရှင်းကမိငားတဲ့ရှေ့ကမှာသူတို့ပါဝင်ပတ်ပြည့်တဲ့ကိစ္စတွေကိုသူပါဆောက်သွားတာပါဆိုတော့တကယ်လို့ကစားချက်တာပေါ့ကျွန်တော်တို့ကစားပြန်ဒီတန်တန်နေပုံပေးတာပုံပြီးွားတယ်ပုံပြီးွားတယ်နော်ပုံပြီးပြန်ွားပါတယ်ဟုတ်ကျွန်တော်တို့ဒါမဲ့ကွန်တိန်နေမှာအဲ့ဒီအဲ့ဒီမှုမဖြစ်ဘူးကြအခုမှမဆုံ
အဂရီလိုက်စားခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့အဂရီလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကဥယျာဉ်ထက်ကတရက်လိုလုပ်ပြီးဒေါအောင်ဆန်းစုကြည်ကိုအဂရီအမှုပုံမှန်55နဲ့ဆွဲဆိုခဲ့တာဖြစ်ပါတယ်ဒီကနေ့မှာတော့တရက်လိုပြတက်သေးနှစ်ဦးဖြစ်တဲ့ဦးဖြိုးမင်းသိန်းနဲ့ဒေါ်နီလာကျော်တို့ကိုနှစ်ဖက်ရှိနေတွေကအပြန်အလှန်မေးခွန်းထုတ်ခဲ့ကြပါတယ်ထောင်အနာပိုင်းတွေကအမှုကြားနာပွဲတွေတက်ရောက်တဲ့အခါမှာဝစ်စင်ဖို့ထောင်ဝစ်စုံတွေပေးဖို့ကဲပြီးတဲ့နောက်မှာတော့ဒီကနေ့ဒေါအောင်ဆန်းစုကြည်နဲ့ဒေါက်တာမျိုးအောင်တို့ဟာထောင်ဝစ်စုံဝစ်စင်ပြီးရုံးထုတ်ခဲ့ပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလ6ရက်နေ့ကဒေါအောင်ဆန်းစုကြည်ဦးဝင်းမြင့်နဲ့ဒေါက်တာမျိုးအောင်တို့ကိုဆွဲဆိုထားတဲ့အမှုတွေကအမှုနှစ်မှုအတွက်ပြစ်ဒဏ်ချခဲ့ပြီးဖြစ်တာမို့အကျဉ်းသားတွေရဲ့နေထိုင်မှုအတိုင်းဝစ်စင်နေထိုင်မှုထောင်အနာပိုင်းတွေကညွှန်ကြားလာတာဖြစ်တယ်လို့ဆိုပါတယ်။
အဲ့တော့လည်းခဲ့တာတော့မရှိပါဘူးကျွန်တော်တို့ဟိုဟာလေအန်တီကအဖြေအောင်လေးပေါ့အောက်ကရုပ်ပြီးအောင်လေးပို့ထားပါဗျာဟုတ်ကဲ့အော်ဒေါက်တာဦးမျိုးအောင်ကအောက်ကအပြာလုံးကြီးရဲ့ပြာပေါ့အပြာနုလေးပေါ့ဗျာအဲ့ဒီပေါ့ဒီတန်ချတဲ့ဒီတန်ချလိုက်တယ်ဆိုရင်ကျွန်တော်တို့ကဟိုဟာပေါ့အဲ့ဒီတန်ချတဲ့အချင်းဦးစီးရီပေါ့အဲ့ပုံစံသတ်မှတ်ထားတဲ့ပုံစံလေးအဝတ်အစားလေးပို့ရတယ်ဗျာအဲ့လိုကြောင့်ပို့ရတာဒီတန်ချခံနေတဲ့ဟိုဟာပေါ့နော်သူတို့ရဲ့အချင်းသားတပေါင်းဖြစ်သွားတာပုံစံလေးအဲ့တော့တမန်ရဲ့ပုံစံပို့ရတာပါ
ဒီကနေ့ယုံကြည်မှာတော့အဲ့ဒီအမှုတစ်ခုတည်းကိုပဲစစ်ဆေးခဲ့တာပါအရင်တောက်ကြနေတိုင်းစစ်တဲ့နေပြည်တော်မှာဆွဲတဲ့အဂရီအမှုလေးကိုတော့စစ်ဆေးကြားနာခြင်းမရှိခဲ့ပါဘူးစစ်ကောင်စီဘက်ကနေဒေါအောင်ဆန်းစုကြည်ရဲ့ရှေ့နေတွေကိုတားဆီးမိတ်ပုံမှန်144ထုတ်ပြန်တားမြစ်ထားတာကြောင့်ကြားနာပွဲရဲ့အသေးစိတ်ကိုတော့မသိရပါဘူးဒီလအတွင်းရုံးပိတ်ရက်တွေကလည်းစတိုက်ရှိနေတာမို့နောက်ထပ်ရုံးချင်းကိုလာမယ့် January 9ရက်နေ့မှာပြန်လည်စစ်ဆေးဖို့တရားရုံးကရုံးချင်းပေးခဲ့ပါတယ်လာမယ့်ရုံးချင်းမှာတော့နေပြည်တော်ကအဂရီအမှုလေးမှုတွေကနှစ်မှုကိုကြားနာသွားဖို့ရှိပါတယ်ကနဦးနေပြည်တော်မှာဆွဲဆိုထားတဲ့အဂရီအမှုလေးမှုကတော့လာရောက်တော့စိုက်ပျိုးတမွေးပညာသင်တန်းကျောင်းစီမံကိန်းအတွက်မြေနေရာနှစ်ခုရယူခဲ့မှုနောက်လာရောက်တော့စီမံကိန်းတွင်နေထိုင်မှုနေအိမ်ဆောက်လုပ်လို့ဆိုပြီးဒေါအောင်ဆန်းစုကြည်တဦးတည်းကိုဆွဲဆိုထားတဲ့အဂရီမှုနဲ့ဦးဖြိုးမင်းသိန်းစီကနေရွှေနဲ့ဒေါ်လာငွေတွေလက်ခံယူခဲ့တယ်ဆိုပြီးဒေါအောင်ဆန်းစုကြည်တဦးတည်းကိုဆွဲဆိုထားတဲ့အမှုလို့ဖြစ်ပါတယ်။ရန်ကုန်ကအဂရီမှုကိုစတင်စစ်ဆေးနေတာမို့နေပြည်တော်အဂရီမှုတွေရဲ့ကြားနာစစ်ဆေးမှုပိုင်းကိုတော့ပြီးခဲ့တဲ့ရက်ချင်းမှာကလေးကရထားခဲ့တာဖြစ်ပါတယ်။ဒီတစ်ပတ်နဲ့ပါဆိုရင်စစ်ဆေးကြားနာမှုကိုမလုပ်နိုင်တာကတော့ယုံကြည်နှစ်ချင်းရှိသွားပြီဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်ကိုစစ်ကောင်စီဘက်ကနောက်ထပ်အဂရီမှုတွေနဲ့တိုးပြီးတရားစွဲဆိုဖို့လှုပ်ထားတာတွေလည်းရှိပါသေးတယ်။အဲ့ဒါကတော့သဘာဝဘေးရန်မုံငွေတွေကနေရဟရင်ငှားရမ်းဝယ်ယူတဲ့ကိစ္စနဲ့ပတ်သက်တာပါစစ်ကောင်စီရဲ့အဂရီလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ဘက်ကရဲစခန်းမှာထပ်ပြီးတော့အမှုဖွင့်ထားပေမဲ့တပ်ဆိုင်ရာရှေ့နေတွေနဲ့ကရယကန်စီစီဒီအမှုနဲ့ပတ်သက်လို့တရားရုံးကအကြောင်းကြားတာမျိုးမရှိသေးဘူးလို့လည်းသိရပါဗျ။နောက်ပြီးတော့နောက်ထပ်လည်းရွေးကောက်ပွဲဆိုင်ရာပုံမှန်တွေတက်ပြီးထပ်တိုးတရားစွဲဆိုဖို့ပြင်ဆင်ထားတာရှိတယ်လို့စစ်ကောင်စီကထုတ်ပြန်ထားပါတယ်။ဒေါအောင်ဆန်းစုကြည်ရင်ဆိုင်နေရတဲ့အမှုပေါင်းကတော့လက်ရှိမှာတဒါဇင်လောက်ရှိပါတယ်။အဲ့ဒီတည်းကနေပြီးခဲ့တဲ့ဒီဇင်ဘာလ6ရက်နေ့မှာတော့အများပြည်သူတည်ငြိမ်အေးချမ်းမှု ပြပြအောင်လှုပ်ဆောင်မှုပုံမှန်၅၅ခါဝေးအမှုနဲ့တဘာဝဘေးအန္တရာယ်ပုံမှန်၂၅အမှုတို့အတွက်တရားရုံးကနေအပြစ်ရှိတယ်လို့ဆိုပြီးထောက်နဲ့၄နှစ်ပြည့်တဲ့ချမှတ်ခဲ့ပါတယ်အဲ့ဒီလိုပြည့်တဲ့၄နှစ်ချမှတ်ပြီးတော့၂၄နိုင်မပြည့်ခင်ပါပဲစစ်ကောင်စီဘက်ကပြည့်တဲ့ထက်ဝက်ရှော့ပေါ်ကြောင့်ကြီးညာခဲ့ပါတယ်လာမယ့်ဒီဇင်ဘာလ၂၀ရက်နေ့ဒီမှာတော့ဆက်သွယ်ရေးဥပ
ောပြသွားတာဖြစ်ပါတယ်အခုတစ်ခါတော့ကရင်ပြည်နယ်မြဝတီခရိုင်လေးကီကောကြည်ရဘက်ကတိုက်ပွဲနဲ့ဆက်ဆက်တဲ့သတင်းတစ်ပုဒ်ကိုပြောပြခြင်းပါတယ်ကရင်ပြည်နယ်မြဝတီခရိုင်တဲကလေးကီကောနဲ့အနီးတစ်ဝိုက်မှာစစ်ကောင်စီတပ်တွေနဲ့ KNU အပါအဝင်ပူးပေါင်းတပ်ဖွဲ့တွေတိုက်ပွဲတွေဆက်ဖြစ်နေတဲ့အတွက်လေးကီကောအပါအဝင်ရွာလေးရွာအနီးနဲ့ဘေးလွတ်ရာကိုရွှေ့ပြောင်းနေထိုင်ကြဖို့ကြည်ရွာတာဝန်ရှိသူတွေဘက်ကအသိပေးခဲ့ပါတယ်တိုက်ပွဲတွေဆက်ဖြစ်နေတဲ့အတွက်ထိုင်းဘက်ကရောက်ရှိလာတဲ့စစ်ပေးရှောင်ဒုက္ခသည်2000အထိလည်းရှိလာပြီဖြစ်ပါတယ်။ဒီသတင်းအပြည့်စုံကို VOA သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ကရင်ပြည်နယ်မြဝတီခရိုင်နယ်က KNU တပ်မ6ထိန်းချုပ်ရာ၄ကိတ်ကောမြို့တည်တဲ့ကိုစစ်ကောင်စီတပ်တွေဝင်ရောက်ပြီးလွှတ်တော်အမတ်2ဦးအပါအဝင်တပ်ကြွလှောက်ရှားသူလူငယ်တွေကိုဖမ်းဆီးရာကနေဒီဇင်ဘာလ15ရက်နေ့ကစပြီးနှစ်ဖက်တိုက်ပွဲတွေဖြစ်ခဲ့ပါတယ်။နှစ်ဖက်တိုက်ပွဲဆက်ဖြစ်နေတဲ့အတွက်၄ကိတ်ကောအပါအဝင်ရွာလေးရွာကပြည်သူတွေဘေးလွတ်ရာကိုတိမ်းရှောင်ရဖို့ကျေးရွာတာဝန်ရှိသူတွေဘက်ကဒီကနေ့မှသတိပေးခဲ့တယ်ဆိုပြီးထပ်ပြေးတိမ်းရှောင်နေတဲ့ဒေသခံရွာသားတဦးကပြောပါတယ
်။12နိုင်နောက်ပိုင်းကိုသူတို့ခြားကြတော့မယ်။အဲ့ဒါကြောင့်မလို့အသေးနဲ့ရွှေ့ခိုင်းတာ။မက်ထော3ရဲ့အဲဖီမေဝါခီရဲ့ဖလူအဲဒီဟိုနေမော၄ကီကောအဲအဲ့လိုမျိုးဗာလဲပဟိကလောအဲ့ဒီ၄ရွာလုံးလေ။အဲ့ဒီ၄ရွာရွာ၄ရွာကိုအသေးနဲ့ရွှေ့တာဒီနေ့အဲ့ဒါလူကတော့နဲတာမဟုတ်ဘူး။
မြဝတီခရိုင်နယ်က KNU တပ်မ6ထိန်းချုပ်ရာ၄ကီကောထဲမှာတိုက်ပွဲတွေဖြစ်တဲ့အတွက်လက်နက်ကြီးထိမှန်နိုင်တဲ့အနီးအနားကကြေးရွာတွေလည်းထွက်ပြေးတိမ်းရှောင်နေရပါတယ်။ဒီကနေ့ထိထိုင်းဘက်ချမ်းကိုဒေသခံတွေထွက်ပြေးတိမ်းရှောင်နေရသေးမို့လူဦးရေကတော့ညနေပိုင်းထိ2000ကျော်ရှိနေပါပြီ။စစ်ပေးဆောင်တွေကိုစာနယ်ကအကူအညီပေးနေတဲ့ကရင်လူခွင့်ရေးအဖွဲ့ကပြောရေးဆိုခွင့်ရှိသူစောနန္ဒာစုကတော့အခုလိုပြောပါတယ
်။တိကျတော့မရဘူး။နေ2000ဝန်းကျင်သောတော့ရောက်နေပြီပေါ့ဆိုတော့အခုဟိုဘက်ရှင်မဆင်မဆင်မကတော့တော်တော်များများတော့ရှိသေးတယ်ဒီလိုတွေကလည်းတရားတဏီကြီးပြင်းနေရတဲ့ကကျတော့ပြင်းနေမှာဘယ်လောက်ဆိုတာတော့အတိအကျတော့ပြောလို့မရဘူးဒါပေမဲ့လည်းသူတို့ဒီလေးကစ်ကိုကြောက်ဖြစ်တဲ့တိုက်ပွဲမှာဆိုလို့ရှိရင်တစ်ပြေးတည်းဆောင်နေရတဲ့ဒီလိုပြည်ရည်ပြည့်ခမှန်ရှင်ကတော့ငါသာအောက်လို့တော့ကြာတိရပါတယ်ခင်ဗျာဟုတ်အခေကလာချာလာလေးနော်ဒီအခုဒီချင်းစာနာရိတ်ကနဲ့ညီဆိုင်မှုတွေ့ရတော့အခေကျပုံစံမှစီမံလာနိုင်ပါတယ်ခင်ဗျာ
ဒီကေကောမှာတိုက်ပွဲတွေဖြစ်နေတယ်လို့ KNU တပ်မအသီးသီးမှလည်းတိုက်ပွဲတွေဖြစ်နေတာပါဒီအတွက်တပ်မ၅ဘက်မှဆိုရင်တိုက်ပွဲတွေဇက်တိုက်ဖြစ်နေတဲ့အတွက်ဒေသခံတွေဟာအိုးအိမ်ဆုံးခွာပြီးပြည်တွင်းဒုက္ခသည်တွေအဖြစ်တောတောင်တွေထဲမှာပဲနေထိုင်နေရဆဲဖြစ်ပါတယ်။ကရင်ပြည်နယ်အတွင်းကတိုက်ပွဲတွေကြောင့်ဒေသခံတွေအခုအချိန်ထိဒုက္ခတွေရောက်နေဆဲပဲဆိုပြီးကရင်လူခွင့်ရေးဖွဲ့ကစောနန္ဒာစုကအခုလိုပြောပါတယ်
အဲ့လိုမျိုးပေါ့နော်တိုက်ပွဲတွေကတော့ဖြစ်နေသေးတယ်ဒီမနေ့တင်ဒီအလုံးကြီးပြေတာတို့လည်းဖြစ်နေသေးတယ်ပေါ့ဒီပေါ်တာဆွေးတာတွေလည်းကြာပြည့်ရတယ်ဒီမနေ့တမဟာတိမဆိုလို့ရှိရင်အခုတိုက်ပွဲဆက်လက်ဖြစ်ပေါ်နေတော့မယ်တမဟာတိဖြစ်တယ်ဒီမနေ့တင်လည်းဟိုဟာတိုက်ပွဲဖြစ်နေမနေ့ကလည်းတိုက်ပွဲဖြစ်တယ်ခင်ဗျာဟုတ်တမဟာမြင်မှာဆိုလို့ရှိရင်စိတ်ရင်းချင်တယ်ကလည်းပြန်ကုန်တော့မှပေါ်လာတာပေါ့နော်ဆိုတော့ဒီတခြားတမန်တွေလည်းပဲလုံဆောင်ရေးအခြေအနေကတော့မကောင်းဘူးခင်ဗျာဟုတ်ဆောင်းကကျတော့ဒီငါနဲ့နေတဲ့ခါကျတော့သုံးလဲဟိုဖြစ်တာပေါ့နော်ဒီတိုက်ပွဲတွေဖြစ်တယ်တမန်ငါတဲ့ချင်ကအခြေအနေကလည်းလုံဆောင်ရေးအခြေအနေဆိုလို့ရှိရင်မကောင်းဘူးဒီရွာကဒီဒေသခံတွေဒီလူလတ်ကကွာလာလောက်ရှာမှုလည်းမရှိသေးဘူးဒီလိုရှိနေတဲ့သူတို့အဲဒီငါကြောင်းအတွက်လည်းအတူတူကျမလုံဆောင်နိုင်ဘူးခင်ဗျာဟုတ်
NCA တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစေးရေးသဘောတူစာချုပ်ထိုးပြီးဖြစ်ပေမဲ့ KNU တပ်မ9နဲ့စစ်ကောင်စီတပ်တွေဟာနယ်မြေအငင်းပွားမှုတွေနဲ့တိုက်ပွဲတွေမကြာမကြာဖြစ်နေရကနေစစ်တပ်ကအာဏာသိမ်းလိုက်တဲ့ဖေဖော်ဝါရီလနောက်ပိုင်းမှာတိုက်ပွဲတွေပိုပြီးတော့ပြင်းထန်လာပါတယ်။နှစ်ဖက်တိုက်ပွဲပြင်းထန်လာတဲ့အချိန်စစ်ကောင်စီတပ်တွေက KNU တပ်မ9ထိန်းချုပ်ရာနယ်မြေတွေကိုလေယာဉ်တွေနဲ့ဘုံကျဲတိုက်ခိုက်တာကြောင့်ဒုက္ခတဲ့တောင်းနဲ့ချီပြီးအိုးအိမ်ဆုံးခွာထွက်ပြေးနေကြရတာအခုချိန်ထိနေရမပြန်နိုင်ကြသူတွေလည်းရှိနေပါတယ်ရှင
်။ထိုင်းချီဆိုင် view သတင်းတော့မအေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်။ view ကနေတောက်ချနေညာပိုင်းမြန်မာဘာသာအစည်းအဝေးတွေကိုဆက်ပြီးတော့အတန်လွင့်ပေးနေပါတယ်။မကြာခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားတော့မှာဖြစ်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ် Android address ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကို ထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့ သတင်းစောင်းပါးတွေ အဖတ်စဉ်အစီအစဉ်တွေကိုလည်း အဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်
ဒီကနေ့တောက်ချာနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုည9:00ကနေ10:30မိနစ်ကနေစပြီးတော့အတန်လွင့်ပေးနေပါတယ်အခုဆက်ပြီးထုတ်လွှင့်ပေးသောအစီအစဉ်ဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍ၊သုဒ္ဓဆောင်လွင့်၊အမေရိကန်တခွင်အစီအစဉ်နဲ့သိပ္ပံနဲ့နေပညာကဏ္ဍတွေကိုအရင်ဆုံးနားဆင်ရမှာဖြစ်ပါတယ်ဒီထဲကမှအရင်ဆုံးတော့အမျိုးသမီးကဏ္ဍကိုထုတ်လ
က်တဲတွေကြားမှာစာသင်အရွယ်ကလေးငယ်တွေအတွက်ပညာရေးမှာအဟန့်တားတွေကြုံရပေမဲ့အခက်အခဲတွေကြားမှာပဲအခွင့်အလမ်းတွေလည်းရှိနေသေးတဲ့အကြောင်း360@ ပညာရေးလုပ်ငန်းကိုတည်ထောင်ပြီးမြန်မာနိုင်ငံမှာဓာတ်သင်ဘုံလို့ခေါ်တဲ့ကျောင်းပညာရေးတင်ထောက်ကူပစ္စည်းတွေကိုပထမဆုံးစတင်မိတ်ဆက်ပေးခဲ့သူမလလဝင်းကပြောပါရယ်မြန်မာနိုင်ငံရဲ့လက်ရှိအခြေအနေပေါ်မှာမူတည်ပြီးတော့အင်တာနက်ပုံမှန်မရနိုင်တဲ့နေရာတွေမှာပါ360@ ရဲ့တင်ထောက်ကူပစ္စည်းတွေတုံးနိုင်အောင်လုပ်ပေးနေတဲ့အကြောင်းလည်းပြောပါရယ်မလလဝင်းကိုဆက်သွယ်မေးမြန်းပြီးတော့မက်ခင်ပြည်တွေကတင်ဆက်ပေးထားပါရယ်ခင်ဗျာ
လာပါရှင့်မလလဝင်ရေအခုလိုအချိန်ပေးတာကျေးဇူးများကြီးတင်ပါတယ
်ဟုတ်ပြီမှာပ
ါဟုတ်ကဲ့ပါဆိုအတိတ်ကတော့လေဟိုမြန်မာနိုင်ငံလက်ရှိအခြေအနေနဲ့ဒီပညာရေးအပေါ်တည်ရောက်မှုတွေကိုတွေးနေချင်တာပါဆိုတော့လက်ရှိမြန်မာနိုင်ငံမှာအခုဆိုလို့ရှိရင်ဒါဒီအာနာသိမ့်မှုရောပို့ပြတ်ပြီးရောဒီတိုင်းထဲမှာကြုံရတဲ့အခါကျတော့ဒီစာတင်သားအရွယ်ကလေးတွေအတော်များများဒီကျောင်းကိုမသွားနိုင်တော့တဲ့အခြေအနေတွေဖြစ်လာပါတယ်တချို့ဆိုလို့ရှိရင်ဒါမိသားစုလိုက်ဟိုလက်နက်ကင်ပြပခါရီချာမှာပြီးလွားနေရတဲ့တွေလည်းရှိတယ်။နောက်ကိုဗစ်ကြောင့်မလို့မိသားစုဆုံးရှုံးရတဲ့တွေလည်းရှိတယ်။ဆိုတော့တချို့ကအိမ်မှာအခုလိုအချိန်မျိုးမှာအွန်လိုင်းကနေပြီးတော့စာသင်နိုင်တယ်ဆိုပေမဲ့လည်းဟိုအကန့်အသတ်တရားလည်းဒီချိန်မှာအများကြီးရှိနေတာပေါ့နော်။ဆိုရဲခါချတော့ဒီလက်ရှိအခြေအနေကဒီအခုမျိုးဆက်ကလေးငယ်တွေရဲ့ပညာရေးမှာဘယ်လောက်ထိမြန်ဆုံးရှုံးနေတာမျိုးတွေဖြစ်နိုင်တယ်လို့ထင်ပါလဲ။
ဟုတ်ကဲ့လက်ရှိကတော့ကျွန်တော်တို့20K12 ပေါ့နော် Kindergarten ကနေပြီးတော့အခြေခံပညာစက်တမ်ဘာဆိုရင်ကျောင်းသားဥယျာဉ်က17တန်းလောက်ရှိတော့လေနှစ်လာတော့နှစ်နှစ်ရှိပြီပေါ့နော်ကျွန်တော်ကအခုအဝေးရောက်နေတော့ဒီနိုင်ငံတကာရဲ့ဒီပညာရေးဆွေးနွေးပွဲတွေမှာဝင်ပြီးတော့နားထောင်တဲ့အခါမှာသူတို့တွေကဒီ COVID ကြောင့်နှစ်လာတော့နှစ်လာမှုကိုတော်တော်လေးကိုကြည်ကြဲလောင်လောင်ဆွေးနွေးနေကြတယ်ကျွန်တော်တို့က COVID တွေမဟုတ်ခုပါထပ်ပြီးတော့ဒီစစ်အာဏာသိမ်းသွားတဲ့ဟာမှာပါထပ်ပြီးတော့ခံစားရတော့ကလေးတွေက COVID အပြင်ထပ်ပြီးတော့နှစ်လာဆုံးရှုံးရပါပေါ့နော်ဒီနှစ်ပိုင်းခွဲကြည့်မယ်ဆိုရင်ကျွန်တော်တို့အခြေခံပညာမှာဟိုမူလာတဲ့အလေတန်းနဲ့အထက်တန်းနော်လာရင်လေတန်းကတော့အခုချိန်မှာဟိုတော်တော်ဟိုအိမ်ကနေပဲကော့ကိုမိဘတွေကနေအစင်းနေနိုင်တယ်အထက်တန်းကျတော့လေဒုက္ခတော်တော်ရောက်တာပေါ့တချို့ဆိုလဲဟိုနိုင်ငံဆောင်တတ်တဲ့ plan တွေပါတွေရှိရဲဆိုရင်လေအခုချိန်ကတော်တော်ကိုခက်ခဲဖြစ်တဲ့ကာလပေါ့အဲ့တော့ကျွန်တော်ကတော့ဒီနေ့စကားပြောတဲ့အခါမှာနှစ်ပိုင်းလေးခွဲပြီးတော့ပြောချင်တယ်ပေါ့မူလာရင်လေတန်းပိုင်းရဲ့နောက်အထက်တန်းပိုင်းရဲ့အခုချိန်မှာအိမ်မနေနဲ့ဘာတွေလုပ်လို့ရလဲနောက်ပြီးတော့ကျွန်တော်တို့အနေနဲ့ခက်ခဲတိုင်းမှာတော့ဟိုခွင့်ရရှိတတ်တယ်ပေါ့နော်အဲ့တော့ဒီအခက်ခဲကိုကြုံလို့တဲ့အခါမှာကျွန်တော်တို့ခွင့်ရထိမြင်အောင်ကြည့်ကြည့်မယ်ဆိုရင်ခက်ခဲကိုကြုံလို့အတွက်ခွန်အားများရမလားပေါ့နော်ကျွန်တော်လည်းအဲ့လိုမျိုးလေးဟိုစဉ်းစားလေးရှိပါတယ်ဟုတ်
ဟုတ်ကဲ့ပါဒီအုပ်ဒီလိုအခုလက်ရှိအခြေအနေကဒီလက်ရှိမျိုးဆက်လူငယ်ရေးအတွက်ကလေးငယ်တွေအတွက်ဘယ်လောက်ဒီမျက်နှာမှုဖြစ်စေတယ်လဲဆိုတာအပြင်ကိုနောက်အမျိုးသမီးတွေပေါ့အကျိုးသဖြင့်မြန်မာနိုင်ငံမှာဆိုလို့ရှိရင်ဒါအမျိုးသမီးတွေဆိုတာပညာရေးမှာအများနဲ့နောက်ကျကြံလေးရှိတဲ့သူတွေပါဆိုတော့အခုလိုလက်ရှိအခြေအနေမျိုးမှာရောအမျိုးသမီးတွေအတွက်ဒီပညာရေးအရာပေါ့နော်ဘယ်လိုတက်ရောက်မှုတွေဖြစ်စေနိုင်လို့ထင်ပါလဲ
ဟုတ်ကဲ့အမျိုးသမီးရောအမျိုးသားရောပေါ့နော်ကျွန်တော်တို့နိုင်ငံရောဒီအိန္ဒိယနိုင်ငံဟိုအိန္ဒိယရောဒီဘောရိုထက်ဆိုင်တော့ဟိုမိန်းကလေးမို့လို့ပညာသင်ခွင့်မရှိဘူးဆိုတဲ့ဟာမျိုးတွေမရှိဘူးပေါ့နော်ဟိုတန်းတူနေပါအခွင့်ရရတယ်ဒါပေမဲ့ဒီစစ်ဖြစ်လာတဲ့အတွက်ကြောင့်ပို့ပြီးတော့မိဘတွေမှာတားလေးဆိုရင်တော့ဟိုနည်းနည်းပို့ပြီးတော့စိတ်ချလက်ချနဲ့ဟိုပါပေါ့နော်ရဲရဲတယ်သူပို့ပညာသင်ဖို့ရာခွင့်နှံပို့များနိုင်တယ်ဒါပေမဲ့တမီးမိန်းကလေးဆိုရင်တော့တမီးရဲ့အိမ်မှာပဲနေပါဆိုတော့ဟိုပါမျိုးပို့များလာနိုင်တယ်ပေါ့နော်အဲ့တော့မိန်းကလေးဖြစ်လာတဲ့အတွက်ကျွန်တော်ပုံမှန်ဟို နိုင်ငံရဲ့ဂျင်ဂျင်းမှုရတော့စနစ်တကျဟိုခွဲခြားမှရှိပေမဲ့အခုလိုမျိုးအခြေအနေပေါ့နော်စစ်ဖြစ်လာတဲ့အခြေအနေကြောင့်ဟိုမင်းကလေးတွေမှာတော့ပို့ပြီးတော့အခွင့်အရေးနေပါတာတော့ဒါရှိနိုင်ပါတယ်ဒီကာလမှာလေကျော်လေးရှိနိုင်တယ်ဒါပေမဲ့အွန်လိုင်းကပဲလေ့လာမယ်ဆိုရင်တော့မင်းကလေးယောက်ျားလေးဟိုရော့ပြီးတော့ခွင့်အရေးနေသွားတာတော့တိတ်မရှိနိုင်ပါဘူးလို့ထင်ပါတယ်ဟုတ်အိမ်မှာနေရတဲ ียมยาตัวพี่ตายเขาจะเลี้ยสุยปูบีโร่ chance ไปเลี้ยสิเลยปู chance ไปเลี้ยเอลูกาเขาจะเลี้ยสุยติ้งมันรู้สุดเลยหามอยู่ทำไมกูคิดแต่มีวารีก็รอตายเขาจะเลี้ยเงี้ยเรียติ้งไปละเลยหามอยู่สุยเนาะทำไมไม่กลัวเลยตอนนี้จุด chance ไปอยู่สาลีลาคุณไปไม่สุยเนาะปูก้าวมาเนาะเอ็งมาเนี่ยลูกทำไมลูกปูลูกสุดเลยหามอยู่เท่าบ่ฮะ
สุดามันละละเว้นสุลูเชียเลยดามีมาในงานมาดีแต่เป็นบ่งลูนั่นเลยไปชาเลยดีเป็นท่ากูพิสิบเนาะทราบอยู่ว่าไม่สับปีกเลยดูเช็ดเลยมีมาปีนายกูพี่ก็จุดละอ๋อจ้ะชื่อแรงงานเลยพี่รู้มาสาวยันดีเลยดูเปล่าเลยเช็ดเลยสุดากูรู้ดีละสิมีมาในงานละสิพี่เลยเชียนิมูบ่เนาะจะไปจ้างมูลูจ้างมาตัวในงานเชียนิมูน่าอุสไปจ้างมูลูกูอาจจะได้ไปพี่เลยเชียนิมูมาดีมาละละเว้นดูดูดีลูปีนายกจ้ะเนาะสาวยันดีเลยดูดีอันนี้เนี่ยก็ย่อบาริเนี่ยอธิการลูกสาวปีไหนมาเลยติกุ้งเฉยมาตีตีคลีปีนี้เป็นจ้าบุษชินีอ่ะบ่เนาะพาเรื่องเลิกไปบุเฮจีกัน
โอเคจันนรุดยันนัวร์นับไปตัวเราเนาะตัวไปเราเอาข้ามไปแอปที่พันดีบีได้หายตัวไปเราจะเอาเนี่ยหายมาเนาะกุ้งเฉยมาเราจะเอาเนี่ยหาจันนรุดตีไปเราอุจามันปีเราโอ้เวจันนรุชินเอาเวลุยาเลยทำไมอะไรอยู่จังยาเลยมันนี่เราทำไมพาเรื่องปูโลกาเลยส่วนจันนรุดที่ข้ามไปปีแอปที่ปูทอกลาในอังจูซาร์เองนี่ยันนัวร์จันนรุดเจ้าหน้าผู้บิวต์ไปจันนรุดอุจามันปีลับได้เจ้าหน้าผู้บิวต์ส่วนเจ้าหน้ากูบริโภคการส่งสมาร์ทสตูดิโอเนาะสมาร์ทแลนด์อัพชิลังลบไปยามเนสเมาเสียอะไรไม่ใช่หรอกแล้วพี่เจ้าหน้าที่มาปุ๊บแม่โอ้ว่าบอกน้องเนสเนี่ยสเกจูเนี่ยเตรียมอะไรหายไม่ใช่หรอกสุดแล้วตัวปูบีโร่สปุ๊บลบไปไหนหมดไอ้มามีบ้าเองเนี่ยมีด้าซูไม่ใช่แล้วมีด้าซูสปุ๊บลบหัวจันทร์เส้นหน้าเราจันทร์ดีแลนด์วิดีโอเลยไม่ลบเฉยแลนด์วิดีโอจันทร์รู้ดีแต่เต็มโม่ Facebook page เว็บไซต์360 Facebook page เว็บไซต์ตัวจริงเนี่ยตัวอินทรีย์ไหนเนี่ยแลนด์วิดีโอเลยก็มีบาร์เรียกว่าเสียอะไรนี่เนี่ยจันทร์เราพี่เอาเทรนด์ไปไล่เด็ดตัวบ่เนาะแต่เกี่ยวกับกูไรไล่เต็มบุลูจิมาลูเมนะมีบาร์เรียกว่าที่ฮาเลติชาเมสเองไอ้มาตาตุ้มยี่ชาลูเล่ข้ามาท้าวเป็นพี่ของสุบิโอถ้าเรียกเราจันทร์เราเต็มทั้งลูกพี่เดียวบ่เนี่ยจันทร์เราเนี่ยทุจริตส่วนเนี่ยจันทร์เราถ้าที่กาลาจะเอาอย่างนั้นอย่างนี้ชินีจะเอาคุ้มสุเลยอินเทอร์เน็ตโพลิสิตต์ไลน์เลยสิตต์ไลน์สุเลยหาจันทร์เราออนไลน์การสตรีมมิ่งที่แอปดีส่วนถ้ามีวัยตัวนักข่าวกงเดี๋ยวมั้งนักข่าวกงจะมาสู่เรื่องของแอปส่วนเนาะทั้งโลกบีออฟไลน์ตรงนี้อ่ะแล้วโอ้โกก็ที่อินเทอร์เน็ตพูดเลยช่วยได้ยาวเด็กคลิปเลยเท่าเช่าโอ้เต็มปีไหนเนี่ยในทางมีบุญเนาะจนเราทำอยู่เลยโอ้ปูวิโอจูซานลาบีไว้ฮะ
ปีแรกเส้นที่ตากาลาเราจะมาบ่เนาะปีไหนบ้านสัญญาพี่เพียงเปล่าเลยมุริจอริชิเกว่าเลยแต่แม่ที่น่าพูดไปเช่นเดียวกันน่าไปกูมามาดิเสียน่าเต็มมุกที่ปีน่าไปมาเราเชนี่ก็จอริจังตัวละจุยาว่าเลยส่วนที่ดูเชนี่จังตัวเลยเอามาโอ้มันละลาวันดูดูที่สาวยันดีได้ดูดีจุยอ่ะแค่เจอรี่จังว่าละชีว่าละ
โอเคแค่เจอรี่ก็เราอันนี้ชีว่าจันโอรู้ส่วนที่NESP บ่เนาะ National Strategic Planning เนี่ยจูจันโอไล่เปล่ามีเนี่ยเต็มอยู่เลยdigitize load ได้กี่สายส่วนแล้วตัวมาไว้คาสเซ็ตเป็ดตัวเลยเนาะคาสเซ็ตเป็ดตัวเลยลงยาอะไรกันยาอะไรส่วนเลยตัวเลี้ยวเขยันมาเลยนั่นคืออาจารย์เราแต่งนี่บ่มีด้านสุริยมีบารีแต่งนี่เลยอาจารย์เราจ้างเจเนไปหาเรื่องเซ็นที่ไปหาเรื่องปูพิโยลูกจิมมาเลยส่วนแต่งนี่เลยเนาะอะไรก็อาจารย์เราจ้างอาจารย์เราปูพิคุณให้เนี่ยคือการละมารอตัวเลี้ยวกูเขยันมาเลยนี่ท้าวเนาะอาจารย์เราเราคุ้มใจมา360กงยูมุ่งจีแทบบ่เนาะวิจัยก็เราจะรู้จริงมาไม่เหมือนเลยเนาะอุ้มมาดีแต่ก็ภาคุณีอ่ะเลยปัญญาเนี่ยพัฒนาได้ไหนตัวคุณีบ่เว้ยเราเซนซาร์เราเลยเนาะเราดีคุณีเย่ชี้ชอบเสตัวบูฮาวเราเราดีแต่ในนี้นะคุณสุเลต้าเราในนี้นะสิงคโปร์อเมริกาเรามาดีโปรดที่จะเอามือเรียนรู้ภาษาชาวมาวิเดียร์ลูกเรียนวิโรสปูโลอันนี้สุเลห้าเวทีก็ว่าชาร์เราเลยเนาะมาวิเดียร์มาจะเอามือมาวิเดียร์มาลูกพูดถึงมาพี่เย่ปัญญาอีกคนนักเรียนลูกสปูโลอันนี้สุเลห้าเวทีก็ว่าเราสเตรจีเปลี่ยนอะไรอะไรบ่นี่ถ้าคุณมีเดเรคชั่นเลยชิฟต์ลงเลยอะผมไม่พิมพ์นี่บ่ครับ
นั่นละเราไม่เจออะไรน่าท้อในส่วนนั้นแค่แค่ไอ้ชีวิตแม่เลยนั่นละเราไม่รู้ด่าชี้แจงที่อปอมาอาศัยไปลงนี่แม่ดูเลยน่าเลยว่าเลยส่วนยิ่งมาปัญญาอินเนี่ยพัฒนาลูกบ่เนาะกูเย่มีมันจะก้าเรากูจะว่าจะได้ยินชุดชุดสุดสิ่งใจเลยมันละเราเองอันนี้เนี่ยโอ้ดียิ่งมาปัญญาอินชีอนาคตจะบ่เนาะไปลงยามมีมันจะท้าว่าเลยไอ้จะก็ไปลงต่อมาเลย
ဟုတ်ကဲ့ကျွန်တော်အမြဲတမ်းထရက်ဖြစ်နေတာဒီတစ်နှစ်တစ်ဆန်းတိုင်နိုင်ဖို့အမှတ်ကောင်းကောင်းရဖို့ဂုံလူတွေအများကြီးရဖို့အဲ့ဒီမှာပဲစနစ်မှာပဲကျွန်တော်တို့ဒါညက်နေခဲ့တယ်ဘောနော်ဒါပေမဲ့အခုချိန်မှကြတော့နှစ်နာရီရပြီနောက်ပြီးတော့လည်းအဲ့ဒီနေ့ကျန်အောင်ဖို့အသက်ရှင်ဖို့အဖို့အရေးကြီးနေဘောနော်အဲ့ဒီချိန်ထဲမှာပဲပညာသင်နိုင်တဲ့အခွင့်အရေးလေးများရှိပြီဆိုရင်ဆောင်းပ ကိုယ်တိုင်လည်း active learner ပေါ့နော်နိုးနိုးကြကြသင်ကြားတဲ့ active learner တွေဖြစ်လာနိုင်တယ်အရင်တော့ကျွန်တော်တို့မိဘတွေဆရာတွေကဥဆောင်ခဲ့တယ်အခုချိန်မှာတော့တို့ကိုတို့ဥဆောင်ခိုင်းတဲ့ဟိုအခွင့်အရေးတရရလာတယ်လို့ထင်တယ်အဲဒီလိုလို့ဖို့အိမ်ကမိသားစုကတော့ထောက်ပံ့ပေးနိုင်အကောင်းဆုံးပေါ့နော်ထောက်ပံ့ပေးဖို့ဆိုတော့တခြားတော့မဟုတ်ပါဘူးအိမ်မှာတို့အတွက်ပုံမှန်စာလုပ်တဲ့အချိန်လေးပေါ့ဟိုကျွန်တော်တို့ခုနကနိုင်ရနေ7နိုင်သူတို့စာလုပ်တယ်နေလေတနိုင်ရနေ2နိုင်စာလုပ်အဲ့လိုပုံမှန်ချိန်လေး schedule လေးထားပြီးတော့အဲ့ချိန်ကျရင်အင်ကတမိဆိုလဲတမိပခိုင်းမင်းနဲ့သူစာလုပ်တဲ့ချိန်လေးမှာပေါ်ပန်ပိုးပြီးရမှာမျိုးပေါ့နော်ဒါဆိုရင်တော့ကျွန်တော်ထင်တယ်ကျောင်းပုံပြစနစ်ကိုစနစ်ရဲ့နိုင်ငံရဲ့နိုင်ငံရေးချိန်လေးကြောင့်တွန်းပို့လိုက်လို့ကျွန်တော်တို့နိုင်ငံကမြတ်ထွက်သွားတဲ့တည်ရဖြစ်နိုင်တယ်နော်ကျောင်းပုံပြစနစ်ကိုပို့ပြီးတော့ဟိုရှင်းပါလာတယ်ရှင်းပြလာတယ်ကျောင်းသားတွေအများကြီးထွက်ပေါ်နိုင်တယ်လို့ထင်ပါတယ်ဟုတ
်ကဲ့ပါအခုလို့ video တွေတဲ့အချိန်ပေးဖြည့်ကြပေးရတည်သူများရေးတင်ပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးတင်ပါတယ
်ဘာကင်ဗျူတွေစီစဉ်တင်ဆက်တဲ့အမျိုးသမီးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်အပစင်သိပ္ပံနဲ့ဤပညာအစည်းအဝေးကိုမတင်ဆက်ခင်မှာအခုတစ်ခါတော့တူတာဆောင်တဲ့အမေရိကန်တခွင်အစည်းအဝေးကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်ကိုအောင်ကစီစဉ်တင်ဆက်ထားပါတယ်ခင်ဗျာ
မျိုးရောဆမရှိရမန်ဟတ်တန်ရက်ကနေတိတ်မွေးလာတဲ့အမေရိကအရှိဘက်ကန်ယူရန်အနီးကတဆက်တိုက်ကလေးမှာသမရထောမတ်စ်ဂျက်ဖာဆင်ရဲ့မျိုးဆက်တူနေထိုင်ပါတယ
် I'm a sixth grade grandson
ဆိုင်မလေးသူကသမရဂျက်ဖာဆင်ရဲ့မျိုးဆက်ဖြစ်တယ်ဆိုတာကိုတော့ထုတ်ဖော်ပြောဖို့တော်တော်စိတ်မသက်မသာဖြစ်ရတယ်လို့ဆိုပါတယ်လူရှန်ထရက်စကော့က
I would come home and say, "We're studying American Thomas Jefferson in American history." My mother would say, "Don't you dare raise your hand."
အင်္ဂိုရောက်တဲ့အခါမှာဒီနေ့သောမတ်စ်ဂျက်ဖာဆင်နဲ့အမေရိကန်တမိုင်းအကြောင်းသင်ရတယ်လို့ပြောတဲ့အခါအမေကဒါမင်းကသောမတ်စ်ဂျက်ဖာဆင်ရဲ့မြစ်ဆိုတာဘယ်သူ့ကိုမှမပြောရဘူးအတန်းတွေကတခြားကလေးတွေထက်မင်းကဘာမှပိုသားမနေပါဘူးဆိုပြီးပြောပါတယ
်တတိယမြောက်အမေရိကန်သမရသောမတ်စ်ဂျက်ဖာဆင်ရုပ်တုကိုမြို့တော်ခန်းမမှာဆက်ထားဖို့မထားဖို့နဲ့ပတ်သက်ပြီးတော့နယူးယောက်မြို့တော်ဝန်ယုံမှအကျိန်နဲ့ဆွေးနွေးခဲ့ကြစဉ်မှာအဖွဲ့ဝင်တချို့ကထရက်စကော့ကိုအချိန်ချင်းဆက်သွဲပြီးတော့တိုင်ပင်ခဲ့ပါတယ်အဲဒီနောက်တော့ရုပ်တုကိုနယူးယောက်တမိုင်းပြတဲ့အခန်းမမှာပထမထရှိမှာဖြစ်ပြီးနောင်ကျရင်တော့စာဖတ်ခန်းမအတွင်ပြောင်းရွှေ့ထားမယ်ဆိုပြီးတော့ဆုံးဖြတ်ခဲ့ကြပါတယ်ဝါရှင်တန်ဒီစီမှာလည်းမူရင်းကျေးရုပ်တစ်ခုရှိပါတယ်ဒီကျေးရုပ်နှစ်ခုလုံးကိုရေတဲ့အရာရှိဂျူးလူမျိုး Uriah Phillips Levy ကအစိုးရကိုလှူဒန်းခဲ့တာပါ Thomas Jefferson ရဲ့ဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့ဆောင်ရွက်ခဲ့မှုအပေါ်ကျေးဇူးတင်တဲ့အနေနဲ့အင်ချန်မီရင်းနှီးမြှုပ်နှံသူပရဟိတသမား Phillips Levy ကရုပ်တုတွေလှူဒန်းခဲ့တာပါယူရောမျိုးတော်ခမ်းမမှာသမရဂျက်ဖာဆင်ရုပ်တုဆက်ထားဖို့မထားဖို့နဲ့ပတ်သက်ပြီးတော့လွန်ခဲ့တဲ့နှစ်20လောက်ကတည်းကစတင်မေးခွန်းထုတ်လာခဲ့ကြတာပ
ါ When we were growing up we were never taught that Thomas Jefferson was a slave owner
ကျွန်တော်တို့တွေကြီးလင်းလာချိန်မှာသောမတ်ဂျက်ဖာဆင်ဟာကျွန်းပိုင်ရှင်တယောက်ဖြစ်တယ်ဆိုတာမသိခဲ့ရပါဘူးအတိတ်ကမွန်တီချဲလိုစိုက်ခင်းမှာဆိုရင်လဲကျွန်းဆိုတဲ့ဝါဟာရကိုကြားတော်ကြားရမှာမဟုတ်ပါဘူ
း Lucian Trusco ဟာနေရာဒီမှာဆိုရင်မွန်တီချဲလိုမှာနေပါတယ်
When I was a little kid, I actually bounced.
ငယ်ငယ်တုန်းကဆိုရင် Thomas Jefferson ရဲ့အိမ်အပေါ်မှာခုံပေါက်ကစားခဲ့ပါတယ်လို့သူကပြောပါတယ်။ Washington DC က Jefferson အမတ်တရဗိမာန်မှာဆိုရင်တခြား American သူရဲကောင်းတယောက်ယောက်ရဲ့ရုပ်တုနဲ့အစားထိုးဖို့လေ2020တုန်းကသူဟာ New York Times သတင်းစာမှာအကြံပြုစာရေးသားခဲ့ပါသေးတယ်။လူသားအလုံးဒန်းလူညီများမွေးဖွားလာကြတာဖြစ်တယ်လို့ပြောပြီးတော့အဲ့ဒီအတိုင်းမလုပ်ခဲ့သူအစားအဲ့ဒီစကားရဲ့အတိုင်းလိုက်နာကျင့်သုံးတဲ့သူကိုဂုဏ်ပြုတင်ကြောင်းသူကယူဆပါတယ်။
We have to have our whole history told.
လူကြိုက်များတဲ့သူ့ရဲ့ကောင်းကြောင်းတွေကြီးတာမဟုတ်ဘဲသမိုင်းတစ်ခုလုံးကိုသင်ရမှာပါ။ဒါကြောင့်ဝါရှင်တန်ကသောမတ်စ်ဂျက်ဖာဆင်ရုပ်ထုပဲဖြစ်ဖြစ်အခုဒီကဟာပဲဖြစ်ဖြစ်ရွှေ့ဖို့အကြံပေးခဲ့တာပါ။မလေးမစားပြောတာမဟုတ်ပါဘူး။လေးစားပါလေ။န
ယူးယောက်မြို့ကောင်စီဝန်ကြီးရဲ့ဆုံးဖြတ်ချက်ကို Trust Scott ကလည်းသဘောတူပါတယ်။ရုပ်ထုကိုတော့နောက်နှစ် April လမှာရွှေ့ပြောင်းမှာပါခင်ဗျာ။ ာဒင်းစာကြံတွေကိုတရားခွဲပြီးတော့စွန့်ပစ်ဖို့ကယ်လီဖိုးနီးယားမှာ2016ခုနှစ်ကတည်းကဥပဒေကာတန်းထားတာဖြစ်ပြီးလာမယ့်ဇန်နဝါရီလကစလို့မြို့တော်မြို့များမှာဒီဥပဒေစီမံအတိုင်းစတင်အကောင်အထည်ဖော်ရမှာပါမပြောခွန်ချက်ယူပါဝင်အိမ်တွေကစာဒင်းစာကြံတွေကိုစနစ်တကျနဲ့စွန့်ပစ်ရမှာပါမြို့ကန်တဦးဖြစ်တဲ့ Joy Klingberg က
I appreciate that
တမချားတဲ့ပုံနဲ့အလွယ်ကြီးစွန့်ပစ်လိုက်ရုံပါပဲ။ဘာမှတိတ်လို့မရှိဘဲအခုလိုလုပ်ပြရတာဝမ်းသာပါတယ်
။ဒါပေမဲ့ပြောသလောက်လက်တွေ့အကောင့်တွေပေါ်ရတာလွယ်ပါမလားဆိုပြီးတော့လည်းမေးခွန်းထုတ်နေကြပါတယ်။ကယ်လီဖိုးနီးယားကအဓိကမြို့ကြီးတွေဖြစ်တဲ့ Los Angeles, San Diego, San Fernando မြို့တွေမှာဇန်နဝါရီမှာ key season စတင်မှုမလွယ်ကူသေးပါဘူး။အမေရိကမှာအစအစ40ရာခိုင်နှုန်းလောက်ဟာကွင်းပြင်မှာအမိုက်အဖြစ်စွန့်ပစ်လိုက်တာကြောင့်အဲဒီကနေကာဗွန်ဒိုင်အောက်ဆိုက်ထဲပိုအန္တရာယ်ရှိတဲ့မီသိန်းဓာတ်ငွေထုတ်လွှင့်နေပါတယ်။လေလူတွေကဒီမီသိန်းဓာတ်ငွေတွေရဲ့15ရာခိုင်နှုန်းဟာစားကျွင်းစားကြံတွေကနေထွက်တာပါ။ရိုးလိုခရိုင်အမိုက်စွန့်ပစ်ရေးဌာနမှကြားရမှုရာမင်ယက်စတနီက
Yes because it means that
ဒီတိုင်းမြေမြုပ်မေးမပစ်လိုက်ပဲနောက်နာကမျိုးဆက်တွေလုံးမနေရအောင်တာဝန်ယူဆောင်ရွက်နေတာပါ။
စာကျင်းစာကြံတွေကိုအခုလိုစနစ်တကျစွန့်ပြရမှာအတွက်အမှိုက်သိမ်းကပိုဈေးတက်လာနိုင်ပါတယ်ကယ်လီဖိုးနီးယားနီးတူအမေရိကအရှေ့မြောက်ဒေသကပြည်နယ်တို့မှာလည်းစားတောက်ဆိုင်ကစာကျင်းစာကြံတွေကိုတီးကြစွန့်ပြဖို့ဆောင်ရွက်ထားသလိုဗမောင်ပြည်နယ်မှာဆိုရင်တော့အိမ်နိုင်ငံဒီစီမင်းကိုလိုက်နာရပါတယ်ကယ်လီဖိုးနီးယားတက်သူက Nets ပိုင်က
I think this is important. I think this is a good way.
ဆောက်အကျဉ်းချန်တွေကိုအလေအလတ်မဖြစ်အောင်ဒီအကြောင်းလူတွေသိအောင်ပြောဖို့အရေးကြီးပါတယ်။ဒီစားစာတွေဟာမြေကြီးကလာပြီးသူလာခဲ့တဲ့နေရာမှာပြန်စုပြင်တင်ပါတယ်
။ကယ်လီဖိုးနီးယားပြည်နယ်မှာအမိုက်လက်ခံတင်စီဌာန200လောက်ရှိပေမဲ့အခုအခါမှာ35ခုလောက်ကသာဒီစားကျဉ်းစားကြံအမိုက်တွေကိုလက်ခံနေပါသေးတယ်ခင်ဗျာ။ညောင်မျိုးမှာအသက်5နှစ်ကနေ17နှစ်ကြားကလေးတွေဟာကိုဗစ်ကာကွယ်ဆေးဆက်ထုတ်နေကြပါပြီ။အမေရိကမှာလူမျိုးအထူးတဆုံးလေးဖြစ်တဲ့ညောင်မျိုးမှာလာမယ့်ဒီဇင်ဘာ28ရက်နောက်ဆုံးထားပြီးပုဂ္ဂလိကစီးပွားရေးလုပ်ငန်းပေါင်း 38,400 လောက်ကဝန်ထမ်းလုပ်သားတွေမဖြစ်မနေကာကွယ်ဆေးထိုးကြဖို့ညောင်မျိုးမြို့တော်ဝန်ဘီလ်ဒီပလက်စီယိုကစီမံသတ်မှတ်ခဲ့ပြီးတဲ့နောက်အခုအခါမှာထပ်ပြီးတော့ချက်ထွင်ဆောင်ရွက်လာတာပါ။အလွန်ကူးစက်လွယ်တဲ့ Omicron ကိုဗစ်မျိုးဝဲတဲ့အမေရိကန်ပြည်နယ်တွေမှာကူးစက်မှုရှိလာနေခြင်းပဲဒီယောဂကူးစက်မှုတားဆီးဖို့ဆောင်ရွက်လာတာလည်းဖြစ်ပါတယ
် I don't think people have enjoyed
လူတွေသူတို့စိတ်ကြိုက်လုံခွင့်ရှိတယ်လို့တော့မထင်ပါဘူးကာကွယ်ဆေးထိုးရင်ထိုးမထိုးရင်ကိုဗစ်ကူးစက်ခံရပြီးတော့ဘယ်မှသွားနိုင်တော့မှာမဟုတ်ပါဘူ
းစားသောက်ဆိုင်နေအပြင်ဝင်ရောက်ခွင့်အကြောင်းရဲ့အားကစားအသင်းအကအသင်းနဲ့ဂီတာ DIY နေမှာပါဝင်နိုင်မှုအတွက်အသက်5နှစ်ကနေ17နှစ်ကြားကလေးတွေဟာဒီဇင်ဘာ14ရက်နောက်ဆုံးထားပြီးတော့ဆေးတစ်ကြိမ်ထိုးထားပြီးသားဖြစ်ရမှာပါအသက်12နှစ်အထက်ကလေးတွေကတော့ဒီဇင်ဘာ28ရက်နောက်ဆုံးထားပြီးဆေးနှစ်ကြိမ်ထိုးထားပြီးသားဖြစ်ရပါမယ်တချို့ကတော့အခုလိုအတင်းကျပ်လုပ်ခိုင်းတာမျိုးကိုမကြိုက်ပါဘူ
း People should have a choice to get
လူတွေမှာရွေးချယ်ခွင့်ရှိတယ်ပါတယ်ဆေးမထိုးချင်ဘူးဆိုရင်တော့လေမထိုးစိန်နဲ့ပေါ့အမေရိကဆိုတာကလွတ်လပ်တဲ့နိုင်ငံမှာ
အမေရိကပါဝင်နိုင်ငံတို့မှာနှာခေါင်းစည်းတက်ကာဝယ်ဆေးထိုးမှုနဲ့ပတ်သက်ပြီးတော့စန့်ကျင်သူတွေလည်းရှိနေပါတယ်။ဒါဟာရွေးချယ်ပိုင်ခွင့်ရှိရမယ်ဆိုပြီးတော့သူတို့ကတောင်းဆိုနေကြတာပါ။ဒါအပြင်လည်းကာဝယ်ဆေးထိုးမှသာလူတွေဟာပုံမှန်သွားလာလုပ်ကိုင်နေနိုင်ကြမယ့်အခြေအနေမျိုးလိုလားနေကြပါတယ
်။ I think it's not it doesn't hurt that much.
ဆေးထိုးတာကမနာပါဘူး။ဆေးကလည်းနဲနဲလေးအက်ကလည်းတိတ်တိတ်လေးဆိုတော့ဆေးထိုးတာကိုသိလိုက်ရမှတောင်မဟုတ်ပါဘူး။
အမေရိကန်နေဆေးထိုးလာဖို့ပြည်내အစိုးရတွေကစုငွေတွေပေးပြီးတော့တောင်ခေါ်ယူခဲ့ဘူးပါတယ်။အထူးသဖြင့်နယူးယောက်လိုဒေသမှာလူများသားထပ်မံသေဆုံးတာမျိုးမဖြစ်အောင်လဲတာဝန်ရှိသူတွေကကြိုးပမ်းနေကြပါတယ်။အိမ်တိအိမ်မှာအတူနေထိုင်ကြတဲ့မိသားစုမှာကလေးငယ်တွေဆေးမထိုးရသေးတာကြောင့်ကျန်တဲ့မိသားစုဝင်တွေဟာနှာခေါင်းကြီးမချွတ်ပဲနေရတာကလည်းတိတ်တောက်တက်တာမရှိလာပါဘူး
။ I agree with this mandate. I think it's necessary.
ကျမကတော့အခုလိုစီမံသတ်မှတ်လိုက်တာကိုထောက်ခံပါတယ်။ကလေးတွေတခြားသူတွေနဲ့သူတို့သဘာဝစော်ကစားနိုင်ဖို့ကြောင်းသွားနိုင်ဖို့ဆိုရင်ဒါဟာလိုအပ်တယ်လို့နေမကောင်းဖြစ်မှလည်းစိုးရိမ်စရာမလိုတော့ပါဘူး
။ညွှန်ရောက်မှာတော့အရွယ်ရောက်ပြီးသားလူကြီးရဲ့89ရာခိုင်နှုန်းဟာကိုဗစ်ကာကွယ်ဆေးထိုးထားပြီးသားဖြစ်တာကြောင့်အမေရိကန်ပြည်အောင်စုကာကွယ်ဆေးထိုးနှုန်း 83.5 ရာခိုင်နှုန်းထက်တောင်များနေပါသေးတယ်ခင်ဗျာ။
ကောစုစည်းတင်ဆက်တဲ့သူရဆုံးလေအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်အခုတခါတော့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ရမှာပါကိုရိုနာဗိုင်းရပ်စ်ကရောဂါဗီဇာပြောင်းပိုးမျိုးတက်ဒီအိုမီကရွန်နဲ့ပတ်သက်ပြီးတော့အမေရိကန်နိုင်ငံယူတာပြည်နယ်နောက်ဆင်တက်ခွဲကန်လေးလာဆက်စီဌာနအကြီးကဲဒေါခင်စာဝင်းပြည်ကိုဒေါခင်မျိုးသက်ကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
ီတစ်ပတ်တော့ကိုရိုနာဗိုင်းရပ်စ်ကရောဂါဗီဇာပြောင်းဖို့မျိုးတဲ့အိုမီခရွန်နဲ့ပတ်သက်ပြီးအမေရိကန်နိုင်ငံယူတာပြည်နယ်နယ်ဆန်တခွဲကန်လေးလာဆန်းစီဌာနအကြီးအကဲဒေါက်ကင်စာဝင်းပြေကပြောပြပေးပါမယ်
အခု newsletter တစ်ခုပေါ်တယ် scientific name ကိုပေးကြတဲ့အခါကျတော့ B1.2. အဲ့လိုမျိုးတွေဖြစ်တယ်အဲ့ခါကျတော့သူတို့ဒီအများပြည်သူတွေအတွက်ကိုခေါ်ရလွယ်အောင်လို့ဆိုပြီးတော့ရည်ရွယ်ချက်နဲ့ WHO ကမေလတုန်းကနေစပြီးတော့သူတို့ naming system တစ်ခုလုပ်ပြီးတယ်ပေါ့နော်အဲ့အမှားသူက alpha beta gamma delta ဆိုတာ ABCD အဲ့လိုမျိုးဒါ Greek ဒီ alphabet တွေပုံမှန်လို့ဒီပြီးတော့naming system လို့လုပ်ပေးလိုက်တယ်ဟိုနာမည်ပေးလာတဲ့ဟာအခုဒါ73ခုမြောက်ပေါ့နော် Omicron ကတော့သူကဟို Greek ရဲ့ alphabet မှာဆိုရင်တော့15ခုမြောက်သူကဖြစ်တယ်ဒါပေမဲ့ Greek alphabet ရဲ့73ခုမြောက်နဲ့14ခုမြောက်ကသူက new နဲ့အာဇာဖြစ်နေတဲ့အတွက်ကြောင့်သူတို့ကဒီဟာတွေကိုမသုံးချင်တော့အတွက်ကြောင့်သူ15ခုမြောက်ကိုသူကြော်ပြီးတော့ Omicron ဆိုပြီးနာမည်ပေးခဲ့ပါတယ်
တော့ကင်ဆာဝင်ပြတို့ယောဂပုံနဲ့ပတ်သက်ပြီးတော့သူကတနာလောက်တဲ့အချိန်မှာဆိုလို့ရှိရင်အိုမီခရွန်နဲ့ပတ်သက်ပြီးတော့ထူးထူးခြားခြားပါများတွေ့ပါလေပြောပြပေးပ
ါသူဒီမျိုးစိတ်ကတကုတ်ဆပြီးတော့ပြန်လာတဲ့ဟာတွေတွေ့နေရတဲ့ခါကျသူတို့တွေဒါကြောင့်မို့ဒါ variant of concern ဆိုပြီးသူတို့ဆပြီးပြောနေကြတယ်ပေါ့နော်အာသူက variant of interest ကနေ VOVOIR နေပြီးတော့ VOC variant of concern ဆိုပြီးသူတို့ UTF ပြောင်းလာတယ်ပြောင်းလာဆိုသူမှအဓိကဘာထူးခြားတာရှိလဲဆိုလို့ရှိရင်သူကဒီမျိုး mutation ပေါင်းအခု30လောက်သူ့မှာရှိတယ်။အခုနှစ်ခုတစ်ခုတည်းပြောင်းတာနှစ်ခုတည်းပြောင်းတာဒါမှမဟုတ်လို့ရှိရင် group တစ်ခုလိုက်ပြောင်းတာအဲ့ဒါအနေနဲ့အခုသူကအခုဒီတစ်ခုမှာဆိုလို့ရှိရင်သူက alpha မှာပြောင်းတဲ့ဟာကဟာတွေလည်းပါတယ် beta မှာပြောင်းခဲ့တဲ့ဟာတွေလည်းပါတယ် gamma delta အဲ့ဒီဟာတွေမှာပြောင်းခဲ့တဲ့ဟာတွေလည်းပါတယ်အဲ့ဒီဟာတွေအပြင်ကိုသူကတခြားသူ့ရဲ့ဒီသူ့ပြီးသက်ထပ်ပြောင်းတဲ့ဟာတွေလည်းထပ်ရှိသေးတယ်ဆိုတဲ့အခါကျအဲ့ဒီဟာတွေပေါ်မူတည်ပြီးတော့သူကဟိုစုစုပေါင်းအကုန်လုံးပေါင်းလိုက်တဲ့အခါကျရင်သူကဒီဟို virus ရဲ့ဖွဲ့စည်းပုံမှာ structural protein ဖွဲ့စည်းပုံမှာပါတဲ့ဟာတွေရောနောက်ပြီးတော့ site protein မှာပါတဲ့ဟာတွေရောနောက်အဲ့ဒီဟာတွေအကုန်လုံးမှသူကအမျိုးမျိုးတွေပြတွေ့တယ်ပေါ့အဲ့ဒီတော့ကြောင့်မို့သူကဒါအောင်ဆိုလို့ရှိရင်သူတို့ဘယ်လိုမျိုးဟိုကာကွယ်မလဲဆိုတဲ့ဟာမျိုး question စပြီးမေးလာတယ်ပေါ့နော်အဲ့ဒီဟာရဲ့နောက်သူကပို့ပြီးတော့ပြန်တာလွယ်နေတယ်ဆိုတော့ဟိုဘာဆက်ဖြစ်အောင်မလဲဆိုတဲ့ question တွေထပ်ပြီးမေးလာတာပေါ့ဟုတ်ကဲ့
ဟုတ်ကဲ့ဒီခုနကပြောတဲ့အထက်မှာဒီဗီဇပြောင်းတာအရင်ဗီဇပြောင်းခဲ့တဲ့ပုံစံတွေလည်းသူ့မှာထပ်တွေ့နေရတယ်ဆိုတော့ဒီဥစ္စာကအန်ဒီရဲ့ဘလောက်လောက်ကြီးပါလဲပြောပြပေးပါ
အခုလောလောဆယ်ကသူတို့ဒါလေးလာနေစေဖြစ်တယ်ပေါ့နော်လေးလာနေစေဆိုတော့သူတို့ဘလောက်ထိဘနစပူများနိုင်တယ်ကုသမှုနှုန်းဘလောက်များနိုင်တယ်ယောဂပြည့်စုံမှုနှုန်းဘလောက်များနိုင်တယ်ဆိုတဲ့ဟာကိုသူတို့ statistic စရင်းအင်တာချက်မှုအရာမပြီးသေးဘူးမပြီးသေးတဲ့အခါကျတော့ဒါပြောလို့မရသေးဘူးပေါ့နော်ဟို utilization ကတော့အခု30ဘောက်ရှိတယ်အဲ့ဒီဟာနောက်ဆက်တွဲအကျိုးစားဘာဖြစ်မလဲဆိုတာကိုသူတို့ပြောလို့မရသေးဘူးသူတစ်ခုချင်းစီအကုန်လုံးဟိုလိုက်ပြီးတော့ဒေတာနေတော့သူတစ်ခုတစ်ခါလေးကြားလို့ရှိရင်သူ mutation ကဒီဘက်တစ်ခုဟိုတစ်ခုနဲ့တစ်ခုနဲ့ပေါင်းတဲ့ခါကြားလို့ရှိရင်ဘလို့ကိုပိုဖြစ်တစ်ခုတည်းတိစက်ဖြစ်တယ်နောက်တစ်ခုတိစက်ဖြစ်တယ်တိစက်နေဖြစ်နေတဲ့ mutation နဲ့အကုန်လုံးပြောင်းရင်ဘလို့ effect ဖြစ်မလဲဆိုတဲ့ဥစ္စာအဲ့ဒါမျိုးကိုလည်းတစ်ခါထပ်ပြီးတော့လေ့လာရသေးတာအတွက်ကြောင့်မလို့ဟိုဘနစဆိုတဲ့ဟာမျိုးကဟိုဥစားပြောလို့မရသေးဘူးပေါ့အဓိကအခုလောဆယ်သူတို့ရဲ့ဟိုအဓိကရည်ဟို interest ပေါ့နော်အဓိကစိတ်ဝင်စားတာကလက်ရှိရှိနေတဲ့ကာကွယ်ဆေးတွေကသူ့ကိုဘယ်လောက်ထိကာကွယ်ပေးနိုင်တယ်လဲလက်ရှိရှိနေတဲ့ immunity နဲ့ဆိုလို့ရှိရင်သူ့လာမယ်ဆိုလို့ရှိရင်ဘယ်လောက်ထိကိုယ်ရကဟိုစိတ်ယုံတက်မှုနှုန်းယောဂပြင်းထန်မှုနှုန်းဘယ်လောက်ထိကာကွယ်ပေးနိုင်တယ်သူကအခုဒီဟာကိုသူတို့ target လုပ်ပြီးတော့လုပ်နေကြတယ်ပေါ့ဟုတ
်ဆိုတော့ဒီလိုလုပ်တဲ့အထက်မှာပေါ့နော်အခုဒီဆေးတွေမှာအဓိကတော့ Pfizer BioNTech ရှိတယ်။နောက်ပြီးတော့ Moderna ရှိတယ်။ Johnson & Johnson ရှိတယ်။တရုတ်ဒီဘက်ကလာတဲ့ Sinopharm နဲ့ Sinovac ရှိတယ်။နောက်အိန္ဒိယဘက်ကဟိုဒီဆေးတွေမှာပေါ့နော်။ပေါ့နော်။ဘယ်ဆေးကတက်ရမှုဘယ်လောက်ရှိလဲဆိုတာလည်းမပြတ်ပြတ်ဘူး
။ဟုတ်ကဲ့ဟုတ်။ Pfizer တော့အခုဒီနောက်ဆုံးပေါ့ဒီဇင်ဘာ14ရက်နေ့ထွက်တဲ့ news အရာတော့ Pfizer နေသူတို့ကသူတို့ two dose ဆိုလို့ရှိရင် neutralization လုပ်တဲ့ဥစ္စာပေါ့ neutralization ဆိုတာဒီ virus ကဝင်နေvirus ကဝင်လာတဲ့ဒီ T cell တွေပေါ့ဒီသူတို့ T cell တွေရနေပြီးသူတို့ပြန်ပြီးတော့ခုခံအဲ့ခုခံတဲ့ဥစ္စာ neutralize လုပ်တာပေါ့ virus ရဲ့ antigen ကိုသူတို့ antibody ကနေ neutralize လုပ်တယ်ဆိုတာခုခံတိုက်ဖြတ်ပေးတာပေါ့နော်တိုက်ဖြတ်ပြီးဓာတ်ကိုဖြည့်ဖြောက်ပေးတာပေါ့အဲ့ဒီဟာကသူကဒီအခုလောလောဆယ်ရှိတဲ့ဟာဆိုလို့ရှိရင် two shot ဆိုလို့ရှိရင် ဟုတ်နှစ်ခုပဲဆိုလို့ရှိရင်တို့ကဟိုခုခံနိုင်တဲ့အာတော်တော်လေးနည်းတယ်ပေါ့နော်ဆိုတော့ဘူစတာထိုးရတယ်ဘူစတာထိုးရရဆိုတော့ဘူစတာထိုးပြီးသားတဲ့ခါကျလို့ရှိရင်တော့သူ့ရဲ့ကာကွယ်မှုကတိတောက်တောက်ဒီအိုမီကရွန်ကာကွယ်နိုင်စွမ်းကတောက်တောက်ကာကွယ်ဆိုင်စွမ်းနဲ့သူကတိတ်ပြီးတော့မကွာဘူးတောက်တောက်ဥမာ40လေးရရင်ကာကွယ်ပေးနိုင်နေဆိုရင်ဒီအိုမီကရွန်40%ရရင်တော့
အဲ့မဲ့တော့မော်ဒါနာနဲ့ဂျွန်ဆန်ဂျွန်ဆန်တို့တို့ဒီလိုအခြေအနေတွေမေးကြည့်တဲ့ဟာမှာတော့ဒီစလေးရက်နေ့အထိ reply မပြန်ပါသေးဘူးပေါ့အခုလေးလာနေစေထွက်ဒေတာတွေစပြီးထွက်လာတဲ့ဥစားကိုလည်းစောင့်ကြည့်ရပါမယ်မြန်မာနိုင်ငံမှာကျတော့ဒီအိန္ဒိယလာတဲ့ဆေးထိုးကြတဲ့နောက်ပြည်ဥပြည်ဘက်ကဝင်တဲ့ဆေးထိုးတဲ့ရုရှားဆေးထိုးတဲ့ဆိုတော့သူတို့တွေနဲ့ပတ်သက်ပြီးတော့အချက်လက်တွ
two dose ကိုတော့သူတို့ဒီ omicron အတွက် antibody အပြည့်အဝသူတို့သိအားမရှိဘူးပေါ့နော် booster ဆက်ထိုးရမယ်ပေါ့ဘူးပေါ့နော် booster ဆိုရင်တော့ဒီဥမာ Pfizer လိုမျိုးတိတိတဲ့ဘယ်လောက်ရနိုင်လို့ဖြစ်နိုင်မလားဘယ်လောက်ရနိုင်လို့ဖြစ်နိုင်မလဲဆိုတော့သူတို့ဒါဆက်ပြီးလေ့လာအောင်အိုးဆိုင်နိုဖန်နဲ့ဆိုင်နိုဗက်နဲ့ကတော့ဒါတို့ဟိုကျွန်မအနေနဲ့တော့မတွေ့သေးဘူးပေါ့နော်ဟိုရုရှားဟာဆိုလို့ရှိရင်လည်းရုရှားဒီစပတ်နစ်ပဲဟို WHO မှာဘယ်လိုမျိုး update လုပ်မလဲဆိုတော့စောင့်ကြည့်နေတော့မှာဒီ3ခုကိုတော့ကျွန်မစောင့်ကြည့်နေတော့မှာကျွန်မအနေနဲ့ဟုတ်ကဲ့
ဒီ Omicron ရဲ့ကူးစက်မှုကအရင်မြန်နေပေါ့နော်မြန်နေဆိုတော့ပေါ့နော်အရင်ဒီဗီဇာပြောင်းမျိုးစိတ်တင်တဲ့ဒီ Omicron နဲ့ပေါ့နော်အခြေအနေလေးနည်းနည်းရှင်းပြပေးပါဘယ်သူကဘယ်လောက်ဘယ်လိုမျိုးကူးစက်လဲပေါ့နော
်အခုလောလောဆယ်အထိမှာ Delta Dominant Strain ဖြစ်နေမှာ Dominant Strain ဆိုတဲ့ဟာလေအပြင်မှာအများစုပြန့်နေတာတော့ Delta ပြန့်နေတယ်အနောက်ကနေပြီး Omicron ကလိုက်တယ်နည်းဒါပေမဲ့သူ့ရဲ့ဒီပြန့်တဲ့ဒီ Omicron ကသူကသူ့ structure တစ်ခုလုံးမှာလည်းပြောင်းနေတဲ့ဟာအများကြီးဖြစ်နေတဲ့အတွက်ကြောင့်မလို့ Delta လောက်မပြန့်ဘူးဆိုရင်တော့မှသူ့ရဲ့တန်ခါနိုင်အားတော့သူကဒီ genetic strain တွေထဲ genetic မျိုးစီစဟိုမျိုးစိတ်ကွဲတွေထပ်စားလို့ရှိရင်သူကတန်ခါနိုင်အားတော့သူကပို့ပြီးတော့ဟိုပြီးတော့ဆွမ်းနေပေါ့နော်သူကဟိုတောင်တိုင်ဟိုနှစ် dose နဲ့သူများတွေတခြား strain တွေက2 dose နဲ့ရရဆိုရင်သူက2 dose နဲ့မရအောင် 3 dose မှရမယ်ဆိုတော့ဒါအဲ့ဒီဟာတခုတော့စပြီးကွာနေပြီပေါ့သူကာကွယ်ဆေးတွေအပြင်ကသူတို့ဒီတောက်ဆေးတွေရောသူတို့ဟိုစမ်းလို့လုပ်နေဒီ3 dose အပြင်ကိုဗာဆက်လုပ်အောင်လဲဆိုတော့ကျမတို့ဒီ data ရတဲ့ data ပေါ်မှာမူတည်ပြီးတော့strategy ကိုပြောင်းအောင်ပါ
ဟုတ်ကဲ့
ကျေးဇူးများကြီးတင်ပါဟုတ်ကဲ့ပါရှင
်ဒေါက်ခင်ဆာဝင်းပြည့်ရဲ့ပြောကြားချက်လည်းပဲဒီသတင်းပတ်အတွက်တိတ်ပန်တဲ့မြင့်ပညာကဏ္ဍကိုဒီမှာပဲပြန်လာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော
်ဒေါက်ခင်မျိုးသက်စီစဉ်တင်ဆက်တဲ့တိတ်ပန်တဲ့မြင့်ပညာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ် VOA ကနေတောက်ချနေညပိုင်းမှာပါသာအစီအစဉ်တွေကိုည10:00နာရီအထိဆက်ပြီးတော့အတန်လွင့်ပေးနေပါတယ်အခုတော့နောက်ဆုံးရသတင်းအကျဉ်းချုပ်ကိုတက်လက်ကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာဒီမှာဒီမိုကရေစီရဲ့လှုပ်ရှားမှုကိုတရားဝင်မဟာဗျူဟာမြောက်ကူညီနိုင်ဖို့အမေရိကန်ကာကွယ်ရေးဆိုင်ရာဥရီပြင်ဆင်မှုမူကြမ်းကိုအထက်လွှတ်တော်ကအတည်ပြုလိုက်ပါပြီအမေရိကန်အထက်လွှတ်တော်မှမစ်ချ်မကွန်နော်ဦးဆောင်ပြီး2022ခုနှစ်ဘန်နာနှစ်အတွက်NDAA လို့အတူကောက်ခေါ်တဲ့အမျိုးသားကာကွယ်ရေးလုပ်ပိုင်ခွင့်ဥပဒေပါမြမအရေးဆိုင်ရာပြင်ဆင်ချက်ကိုမနေ့ကအတည်ပြုပေးလိုက်ပြီးသမရလက်မှတ်ရေးထိုးဖို့ပဲပေးပို့လိုက်ပြီးဖြစ်ပါတယ်မြမစစ်ကောင်စီပေါ်အရေးယူဖို့အပြင် NUG အမျိုးသားညီညွတ်ရေးအစိုးရလိုပြည်သူ့ကိုယ်စားပြုအဖွဲ့တွေကိုတရားဝင်အသိအမှတ်ပြုရေးမဟာဗျူဟာကိုအမေရိကန်အစိုးရထိပ်ပိုင်းအရာရှိတွေအနေနဲ့နှစ်လအတွင်းလွှတ်တော်ကိုတင်သွင်းဖို့အပိုင်းပါဝင်အောင်အထက်လွှတ်တော်အမတ်မကောနော့ကဖြည့်ဆွတ်လိုက်တာဖြစ်ပါတယ်မြန်မာဒီမိုကရေစီရေးတောက်လျှောက်ထောက်ခံလာတဲ့မကောနော့နဲ့အတူအမေရိကန်အဓိကပါတီကြီးနှစ်ခုလုံးကဩဇာကြီးတဲ့အထက်လွှတ်တော်အမတ်တွေပေါင်းပြီးတော့ဒီမူကြမ်းကိုတင်သွင်းခဲ့ရမှာမြန်မာနိုင်ငံမှာဒီမိုကရေစီအစိုးရပြန်လည်အုပ်ချုပ်နိုင်ရေးနဲ့အမျိုးသားပြန်လည်တင်ပြရေးကိုလည်းထည့်သွင်းထားပါတယ်။ရန်ကုန်တိုင်းတွင်ဒေါက်ခင်ကြီးဖောင်ဒေးရှင်းအတွက်အဆောက်အဦနဲ့မြေနေရာရယူမှုနဲ့ပတ်သက်ပြီးတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တယောက်တည်းကိုဆွဲဆိုထားတဲ့အာဂရီအမှုရဲ့ဒုတိယမြောက်ရုံးကြီးမှာဒေါက်ဆန်းစုကြည်နဲ့ဒေါက်တာမျိုးအောင်တို့ကိုပထမဆုံးကြိမ်ရုံးထုတ်ခဲ့တယ်လို့တရားရုံးနဲ့နှိစက်တဲ့သတင်းရက်ကွက်ကအတည်ပြုပါရခင်ဗျာ ဒီနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပြီးတော့အင်ဂျင်နီယာတွေကတော့ပီတာဟမ်လီနဲ့ဟောလီကိတ်ဖာတို့ဖြစ်ပါတယ် VOA American အတန်ရဲ့တောက်ချနေညပိုင်းမှာပါသာအစီအစဉ်တွေကိုလိုင်းလိုမီတာ1925 30နဲ့လိုင်းလက်190တို့ကအတန်လွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.